to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇွန်လ22ရက်တောက်ကြနေ့အညဖက်9နာရီနေ့10နိုင်တီအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ25 32နဲ့51တို့ကနေတဲ့နာဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနောင်လာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူသိဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါ။Republican လွတ်တော်အမတ်တွေအနေနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေမူကြမ်းအတည်ပြုနိုင်မှုကြိုးပမ်းနေတာတွေကိုလာမယ့်နိုဝင်ဘာကြားကာလရွေးကောက်ပွဲကျင်းပပြီးစီးတဲ့အချိန်အထိအချိန်ဆိုင်ထားဖို့တမရဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်။တခါအမေရိကန်ပြည်ထောင်စုကနေဥရောပကိုတင်သွင်းတဲ့ဂျင်းအဝတ်အထည်တွေအရက်နဲ့မော်တော်ဆိုင်ကယ်တွေအပါအဝင်ဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့အမေရိကန်ထုတ်ကုန်ပစ္စည်းတွေအပေါ်မှာ EU ဥရောပသမဂ္ဂကဒီကနေ့ကစပြီးတော့အခွင့်အရေးအမြင့်သစ်တွေချမှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်စုံဝင်လိုက်နေတူပြောပြပေးပါမယ်ရှင်
။ကောင်းပါပါရှင်။ရခိုင်ဒုက္ခသည်အရင်နဲ့ပတ်သက်ပြီးတော့အပြည်ပြည်ဆိုင်ရာရာဇဝတ်ပြင်မှုဆိုင်ရာခုံရုံးဖက်ကတင်ပြချက်ကိုမြန်မာအစိုးရကရှီလာနောက်မိုင်းနောက်ဆုံးထားအကြောင်းပြန်မှုပြောကြားထားတဲ့သတင်းမှာတော့
ကျောက်ထုံးလုံးကြီးမရှိဘူးတဲ့လုံရုပ်လုံးစင်မရှိဘူးတဲ့တမိုင်းရောင်းမလျှောက်ဘယ်နိုင်ငံမှမလုပ်ဘူးတဲ့ခါမျိုးနဲ့မြန်မာနိုင်ငံလာလောက်တာကတရားသလားကျွန်တော်ကမေးချင်တယ်မြန်မာနိုင်ငံက
နိုင်ငံတော်အတိုင်းမိခန်ရုံးဝန်ကြီးဌာနညွန်ကြားရေးမှူးချုပ်ဦးစောထေပါနောက်ပိုင်းမှာအပြည့်စုံကြားမှာပါဒါအပြင်ရှမ်းပြည်နယ်နဲ့ AR တိုင်းကကိုဝန်ဆောင်မိခင်နဲ့နည်းနယ်အောက်ကလေးတွေအတွက်အာဟာရဖွံ့ဖြိုးဖို့အမေရိကန်ဒေါ်လာတန်တရားထောက်ပံ့မဲ့အစီအစဉ်ကချင်ပြည်နယ်ဖားကတ်မှာမိုးကြီးပြီးမြေပြိုလို့လူ6ဦးထက်မနည်းသေဆုံးရတဲ့တဲ့တွင်နဲ့အမေရိကန်လူမှုကြီးကြပ်ရေးမှူးဝါဒဟာလွှတ်တော်ကြားကာလရွေးကောက်ပွဲမတိုင်ခင်အခြေအတင်ဆွေးနွေးစရာဖြစ်နေတဲ့အကြောင်းတွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တန့်ရတဲ့တွင်တွေကိုမခင်ဖြူတွေနဲ့ကုဇော်ဝင်းလိုင်တို့ကပြောပြပေးပါအောင်ရှင်
။ Republican လွှတ်တော်မတ်တွေအနေနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေမူကြမ်းအတည်ပြုနိုင်ဖို့ကြိုးပမ်းနေတာတွေကိုလာမယ့်နိုဝင်ဘာလအထိကြာကာလလွှတ်တော်ရွေးကောက်ပွဲတွေကျင်းပပြီးစီးတဲ့အချိန်အထိအချိန်ဆိုင်သာဖြစ်နေလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။လူဝင်မှုကြီးကြပ်ရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေကိုအားမပေးတဲ့ဒီမိုကရက်တွေကိုလည်းသမ္မတကပြစ်တင်ဝေဖန်နေတာပါ။ Republican တွေအနေနဲ့နိုဝင်ဘာလွှတ်တော်ရွေးကောက်ပွဲမတိုင်ခင်အခြေကုန်ခံပြီးတော့တိကိစ္ဆာကိုဆက်မလုပ်ကြဘူး။ဒီမိုကရက်တွေကတော့ဆယ်စုနှစ်တွေနဲ့ချီကြားနေပြီးဖြစ်တဲ့ပြဿနာဟောင်းကိုဖြေရှင်းဖို့ဆန္ဒမရှိကြဘူး။ဒီရွေးကောက်ပွဲပြီးတာနဲ့ဥပဒေကြမ်းကိုတော့အတည်ပြုနိုင်မှာဖြစ်တယ်ဆိုပြီးတော့ဒီတိုင်းပြည်ရင်ဆိုင်နေရတဲ့လူဝင်မှုကြီးကြပ်ရေးအကြက်တဲနဲ့ပတ်သက်လို့သမ္မတကသူ့ရဲ့ Twitter စာမျက်နှာမှာစက်တက်ရေးသားခဲ့တာပါအမေရိကန်ပြည်ထောင်စုထဲတရားမဝင်ဝင်ရောက်လာသူတချို့ကတပ်ဖြတ်တာကိုခံခဲ့ရတဲ့သူတွေရဲ့မိသားစုဆွေမျိုးတွေနဲ့လည်းသမ္မတ Trump ဒီကနေ့အင်ဗျူရောမှာတွေ့ဆုံပြီးတော့လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုဆွေးနွေးဖို့ရှိနေပါတယ်အမေရိကန်ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုအလုံးစုံပြင်ပြောင်းလဲပြီးတော့ဒီနယ်စပ်လုံခြုံရေးတိုးမြင့်မဲ့ဥပဒေမူကြမ်းနှစ်ရပ်ကိုအောက်လွတ်တော် Republican အမတ်တွေကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းထောက်ခံမှုလုံလုံလောက်လောက်ပြသတာမျိုးမရှိခဲ့တဲ့နောက်မှာပဲသမ္မတအနေနဲ့ဒီမူကြမ်းတွေအတည်ပြုနိုင်ရေးကြိုးပမ်းမှုတွေကိုရွှေ့ဆိုင်းထားဖို့ Congress လွှတ်တော်ကိုတောင်းဆိုလိုက်တာလည်းဖြစ်ပါရဲ့ရှင်
အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ဝင်ရောက်ဖို့ကြိုးပမ်းကြသူတွေကိုချွင်းချက်လုံးဝမထားဘဲဖမ်းဆီးအယူယူမဲ့ခင်ပွန်းဖြစ်သူသမ္မတဒေါ်နယ်ထရမ့်ရဲ့ policy ကြောင့်မိဘနဲ့တကွဲလူပြားစီထင်းထင်းခံထားရတဲ့ရွှေပြောင်းနေထိုင်သူမိသားစုတွေရဲ့ရင်သွေးတွေကိုတွားရောက်တွေ့ဆုံစဉ်ဝတ်ခဲ့တဲ့သမ္မတကတော်မလနီယာထရမ့်ရဲ့ jacket အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ Texas ပြည်နယ်မှာရှိတဲ့ကလင်းငယ်တွေကိုထင်းထင်းထားတဲ့နေရာကိုတွားရောက်စဉ်သမ္မတကတော်မလနီယာထရမ့်ဝတ်ထားတဲ့အစိမ်းရောင် jacket ရဲ့နောက်ကျောမှာငါကတော့ဂရုမစိုက်ဘူးမင်းတို့ရော I really don't care do you လို့အတိပ္ပာယ်ရတဲ့စာတန်းအဖြူရောင်စလုံးကြီးတွေနဲ့ရေးထားတာပါ jacket ပေါ်မှာရေးထားတဲ့စာတန်းရဲ့နောက်ကွယ်မှာဖုံးကွယ်ထားတဲ့တခြားအတိပ္ပာယ်ဘာမှမရှိတဲ့အကြောင်းသမ္မတကတော်ရဲ့အဖွဲ့ကဖြေရှင်းချက်ထုတ်ပြန်ထားပါတယ်ဒါပေမဲ့သမ္မတ Trump ကတော့အဲ့ဒီ jacket ပေါ်ရေးထားတဲ့စာတန်းဟာအတုအယောင်သတင်းနဲ့သတင်းမှားတွေထုတ်ပြန်ခဲ့တဲ့သတင်းဌာနတွေကိုယဉ်ညွန်းခြင်းဖြစ်ကြောင်းအဲ့ဒီသတင်းဌာနတွေမယုံတာဘူးဆိုတာကိုမလနီယာအနေနဲ့သိရှိသွားပြီဖြစ်တာကြောင့်သူတို့ကိုဂရုမစိုက်ဘူးဆိုတာကိုပြသခြင်းဖြစ်ကြောင်း Twitter လူမှုကွန်ရက်ကတစင်ရေးသားခဲ့ပါတယ်။ရွှေပြောင်းနေထိုင်သူမိသားစုတွေကိုတကွဲတပြားစီထိမ့်သိမ်းထားတဲ့အစီအစဉ်ကိုရပ်တန့်ကြောင်းသမ္မတ Trump ကသမ္မတရဲ့အမိန့်ကြေညာချက်ထုတ်ပြန်ပြီးတရက်အကြာမနေ့ကြာတာပရိနေက Texas မှာရှိတဲ့ Upgrade New Hope Children's Center ဆိုတဲ့ရွှေပြောင်းနေထိုင်သူကလေးငယ်တွေကိုထိမ့်သိမ်းထားတဲ့နေရာကိုတွားရောက်ခဲ့တာပါ။မိဘအနေနဲ့ခွဲပြီးနိုင်ငံအတွင်းကနေရာအတော်များများမှာထိမ့်သိမ်းခံထားရတဲ့ကလေးငယ် 2,300 ကျော်ကိုထောက်ခံအားပေးတဲ့အနေနဲ့သမရဂရောကအဲ့ဒီလိုတွားရောက်ခဲ့တာလည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကနေဥရောပကိုတင်သွင်းတဲ့ဂျင်းအဝတ်အထည်တွေအရက်နဲ့မော်တော်ဆိုင်ကယ်တွေအပါအဝင်ဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့အမေရိကန်ထုတ်ကုန်ပစ္စည်းတွေအပေါ်မှာ EU ဥရောပသမဂ္ဂကဒီကနေ့တောက်ကြနေကစလို့အခွန်စည်းမျဉ်းသစ်တွေချမှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာတဝန်းကနေတင်သွင်းတဲ့တန်မဏိနဲ့အလူမီနီယံသတ္ထုတွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခွန်တွန်းမြင့်စီးကျက်တဲ့ဆုံးဖြတ်ချက်ကိုပြန်လည်တုံ့ပြန်တဲ့အနေနဲ့ EU ကအခုလိုလှုံ့ဆော်လိုက်တာဖြစ်ပါတယ်။ မေရိကန်ပြည်ထောင်စုဟာတရုတ်သွင်းကုန်ပစ္စည်းတွေအပေါ်မှာလည်းဒီလာမယ့်သတင်းနှစ်ပတ်အတွင်းဒေါ်လာ30ဘီလီယံကျော်အခွန်တွန်းမြင့်စီးကြပ်ဖို့စီစဉ်ထားတာပါ။ဒီပေါ်မှာတရုတ်ဘက်ကလည်းအမေရိကန်ကိုချက်ချင်းလက်တော့ပြန်မယ်ဆိုပြီးကတိပေးပြောဆိုထားသလိုကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်ခုအကြားမှာတင်းမာမှုတွေတိုးလာနေတာပါ။တစ်ချိန်တည်းမှာပဲတူရကီနိုင်ငံကလည်းသူ့ရဲ့တန်မြင့်နဲ့အလူမီနီယံသွင်းကုန်တွေအပေါ်အမေရိကန်ကအခွန်တိုးစီးကြပ်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ထုတ်ကုန်ပစ္စည်းဒေါ်လာ 1.8 ဘီလီယံအပေါ်အခွန်စီးကြပ်မယ်လို့ကြေညာထားပါတယ်။တူရကီရဲ့အခွန်သစ်စီးကြပ်မှုဟာအမေရိကန်မော်တော်ကားကြောင့်မီသွေးဆက်ကူဆန်နဲ့စိတ်ငကြီးထုတ်ကုန်တွေအပေါ်မှာအခွန်ဒေါ်လာတန်ဖိုး 166.5 သန်းအထိရှိလိမ့်မယ်လို့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကပြောပါရယ်။အလားတူအိန္ဒိယနိုင်ငံကလည်းသူ့ရဲ့တန်မြင့်နဲ့အလူမီနီယံပို့ကုန်တွေကိုအမေရိကန်ကအခွန်တွန်းမြင့်စီးကြပ်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ထုတ်ကုန်ပစ္စည်း29ခုအပေါ်မှာဒေါ်လာတန်240တန်ဖိုးအခွန်စီးကြပ်သွားမယ်အကြောင်းကိုကြားသာပေးနေကကြေညာထားပါရယ်ရှင်။
ကျူဘာနိုင်ငံဟာဗာနာမြို့မှာရှိတဲ့အမေရိကန်တန်ရုံဝန်ထမ်းနောက်ထပ်တစ်ဦးဟာအမျိုးအမည်မသိတဲ့ကျမကြီးဆိုင်ရာထိခိုက်မှုထပ်မံခံစားနေရပါတယ်။တရုတ်နိုင်ငံမှာရှိတဲ့အမေရိကန်တန်ရုံဝန်ထမ်းတဦးပုံမှန်မဟုတ်တဲ့သိမသိသာတဲ့အတန်းနဲ့တွန်းအားတစ်ခုရဲ့ဒဏ်ကြောင့်အုံနောက်ကိုအနှဲငယ်ထိခိုက်စေတဲ့ဝေဒနာကိုခံစားရပြီးတဲ့နောက်အမေရိကန်နိုင်ငံသားရေးဌာနကကျမကြီးဆိုင်ရာသတိပေးချက်ထုတ်ပြန်ထားပါတယ်။ကျူဘာမှာဖြစ်တဲ့သူဟာလည်းအလားတူဝေဒနာမျိုးကိုကြုံတွေ့ခံစားနေရကြောင်းနိုင်ငံသားရေးဌာနကပြောပါတယ်။အခုလိုပါကြောင့်ထိခိုက်မှုဖြစ်တဲ့ဆိုတဲ့အကြောင်းရင်းကိုတော့အမေရိကန်တာဝန်ရှိသူတွေကမသိကြသေးပါဘူး။လက်ရှိဖြစ်ပေါ်နေတဲ့ကြမ်းမာရေးထိခိုက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းတန်ရုံဝန်ထမ်းတွေအခုလိုဘာကြောင့်ဖြစ်တယ်ဆိုတာနဲ့ဘယ်သူကလုပ်နေတယ်ဆိုတာကိုအခုချိန်ထိမသိရသေးကြောင်းဒီကိစ္စကိုအထူးအလေးပေးစုံစမ်းစစ်ဆေးနေကြောင်းနဲ့ဒါကိုဘယ်သူလုပ်တယ်ဆိုတာရှင်းရှင်းလင်းလင်းသိရတာနဲ့သတင်းထုတ်ပြန်ပေးသွားမှာဖြစ်ကြောင်းနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးဟက်သာနိုဝါကကြာသပတေးနေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်လက်ရှိကျူဘာနိုင်ငံမှာကျမကြီးထိခိုက်တဲ့သူကိုတော့ဆရာဝန်တွေကစစ်ဆေးနေစေဖြစ်တဲ့အကြောင်းလဲဟက်သာနိုဝါကပြောပါတယ်အခုနောက်ဆုံးဖြစ်သွားခဲ့တဲ့သူအပါအဝင်ကျူဘာနိုင်ငံမှာအမျိုးအမည်မသိကျမကြီးထိခိုက်မှုဖြစ်သွားခဲ့တဲ့သူအမေရိကန်နိုင်ငံသားစုစုပေါင်း25ဦးရှိသွားပြီဖြစ်ပါတယ်အခုလိုအမေရိကန်နိုင်ငံသားတွေတိုက်ခိုက်ခံရတဲ့ကိစ္စကိုသူတို့ပါဝင်ပတ်သက်ခြင်းမရှိသလိုသိလဲမသိရကြောင်းကျူဘာအစိုးရကညှင်းဆိုထားပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေတောက်ကြနေညနောက်ဆုံးရဒေတာတွေနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။အိန္ဒိယနိုင်ငံအရှေ့ပိုင်းလူမျိုးစုဒေတာဂျာဟာခန်ခရိုင်ကကြီးလက်ဒေတာတစ်ခုမှာတနက်သမားတစုကပရာဟိတာ NGO ဝင်တဲ့အမျိုးသမီး9ဦးကိုလက်နက်နဲ့ချင်းချောက်ခေါ်ဆောင်ပြီးတော့အုပ်စုလိုက်အာဏာပြုချင်းခဲ့တယ်လို့အိန္ဒိယအစိုးရအရာရှိတွေကပြောပါရယ်။လူကုန်ကူးမှုတားမြစ်အသိပေးတဲ့တရုတ်ပြအစီအစဉ်တစ်ခုလုပ်နေတဲ့အချိန်တနက်သမားတွေဝင်လာပြီးတော့သူတို့ကိုအဓမ္မခေါ်ဆောင်သွားခဲ့တာလို့ခေါ်ဆောင်ခံရတဲ့မျိုးသမီးတွေကရက်တက်ဖွဲ့ကိုပြန်လည်ပြောပြခဲ့တာပါဒီမျိုးသမီးတွေကတော့ဒေသတွင်းခွိယံအသင်းတစ်ခုရဲ့ထောက်ပံ့မှုနဲ့လဲပတ်နေတဲ့အာရှခီရန် NGO အဖွဲ့ကဝန်ထမ်းတွေဖြစ်တယ်လို့ရဲရရှိသူကပြောပါတယ်ပြည်မှုကျူးလွန်သူတွေကတော့အဲ့ဒီဒေသမှာပြင်ပကလူစိမ်းတွေဝင်ရောက်တာကိုလက်မခံနဲ့ပတ်တယ်ဂါဒီအဖွဲ့ကိုအားပေးထောက်ခံသူတွေဖြစ်နိုင်တယ်လို့ယူဆတဲ့အကြောင်းရက်တက်ဖွဲ့ကပြောပါတယ်အိန္ဒိယနိုင်ငံနယူးဒေလီမြို့ကဘတ်စကားတစ်စင်းပေါ်မှာ2012ခုနှစ်ကအမျိုးသမီးတဦးကိုလူတစုကအုပ်စုဖွဲ့မရင်းတီအတမပြုကျင့်ပြီးတော့တပ်ဖြတ်ခဲ့တဲ့ဖြစ်ရကြောင်းလူတွေအများအပြားဒေါသထွက်ခဲ့ကြပြီးလမ်းပေါ်ထွက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့ဒီကမ္ဘာလုံးကအာရုံစိုက်စောက်ကြည့်ရခံခဲ့ရပါတယ်အိန္ဒိယနိုင်ငံမှာဒီ2016ခုနှစ်အတွင်းအထမပြုကျင့်မှုဖြစ်ရပေါင်း4000ရှိခဲ့ပြီးတော့ဒါဟာ2012ခုနှစ်ကစလို့60ရာခိုင်နှုန်းတူလာခဲ့တာပါမတရားပြုကျင့်ခံရသူတွေရဲ့40ရာခိုင်နှုန်းကတော့အရွယ်မရောက်သေးတဲ့ကလေးငယ်တွေဖြစ်ပါတယ်ရှင
်တူရကီနိုင်ငံမှာအခုသတင်းမှတ်ကုန်မှာကျင်းပမဲ့ရွက်ောက်ပွဲတွေကိုအကြမ်းဖက်တိုက်ခတ်ဖို့ပြင်ဆင်နေသူ IS အစ္စလာမစ်စစ်တွေကြောင့်အဖွဲ့ဝင်14ဦးကိုအာနာဘိုင်တွေကဖမ်းဆီးလိုက်ကြောင်းအစိုးရပိုင်းအာနာဒိုလူသတင်းမှာဖော်ပြထားပါတယ်။နိုင်ငံသား14ယောက်ကိုမြို့တော်အန်ကာရာကသူတို့နေအိမ်အသီးသီးကိုတပြက်နက်ထဲဝင်ရောက်ဆင်းသင့်ပြီးတောက်ချက်နေမနေ့ပိုင်းကဖမ်းဆီးလိုက်ခြင်းဖြစ်ကြောင်းသတင်းမှာဖော်ပြထားပါတယ်။ဝင်ရောက်ဆင်းသင့်မှုအတွင်းဘလို့ပစ္စည်းတွေကိုတင်းစီရမိခဲ့တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။သမ္မတအနေနဲ့ပို့ပြီးဩဇာအာဏာရှိတဲ့စနစ်ဖက်ကိုပြောင်းလဲသွားစေနိုင်တဲ့သမရနဲ့လွတ်တော်ရွက်ောက်ပွဲတွေအတွက်လာမယ့်တင်းငွေနေ့မှာတူရကီနိုင်ငံသားတွေမဲပေးကြမှာဖြစ်ပါလေ။အစ္စတန်ဘူမြို့မှာ2009ခုနှစ်နှစ်သက်ကူနေကနိုက်ကလပ်တစ်ခုကိုတိုက်ခိုက်ခဲ့မှုကြောင့်လူ39ဦးသေဆုံးခဲ့တဲ့အဆိုးအဝါဆုံးတိုက်ခိုက်မှုအပါအဝင် IS အစ္စလာမစ်စစ်သွေးကြောအဖွဲ့ကတူရကီနိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာပြုလုပ်လာနေကြတာပါ။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့က Starbucks Coffee Sign တခုမှာ2016ခုနှစ်ဇန်နဝါရီလကအထူးဗုံးခွဲတိုက်ခိုက်မှုအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့အာရစစ်သွေးကြွအဖွဲ့နဲ့ဆက်ဆက်နေတဲ့လက်နက်ကန်စစ်သွေးကြွတွေကိုညွှန်ကြားခဲ့မှုနဲ့မွတ်စလင်အစိုးရဘာသာရေးခေါင်းဆောင်အီမမ်အဗ်ဒူရာမန်ကိုအင်ဒိုနီးရှားတရားရုံးတခုကဒီကနေ့တည်တံ့ချမှတ်လိုက်ပါတယ်ကမ္ဘာပေါ်မှာမွတ်စလင်ဥယျာဉ်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာအာရစစ်သွေးကြွယူအစတွေပြန့်ပွားအောင်အထူးကလှုပ်ဆောင်နေတဲ့အဗ်ဒူရာမန်အပေါ်တရားသူကြီးအဖွဲ့ကတည်တံ့စင်ချက်ချမှတ်ကြောင်းကြေညာအပြီးမှာတော့သူဟာဒူးထောက်ပြီးစံပြင်ကိုနမ်းခဲ့တယ်ဆိုပြီးသတင်းတွေမှာပြောဆိုကြပါတယ်တရားရုံးကြားနာစစ်ဆေးမှုတွေအထင်မှာတော့အကြမ်းဖက်လှုပ်ရှားမှုစွဲချက်တွေနဲ့ထောင်နှံချမှတ်ခံထားရပြီဖြစ်တဲ့အဗ်ဒူရာမန်ဟာထောင်ထွင်းကနေစစ်သွေးကြွတွေကိုညွှန်ကြားချက်တွေပေးခဲ့ပြီးတော့သူ့ရဲ့ဒီညွှန်ကြားချက်တွေကြောင့်ပဲအင်ဒိုနီးရှားနိုင်ငံအတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေအတော်များများဖြစ်ခဲ့ရတယ်လို့အစိုးရရှင်းလင်းတွေကပြောဆိုခဲ့ကြတာပါရှင်
။ရုရှားနိုင်ငံမှာကမ္ဘာဖလားဘောလုံးပြိုင်ပွဲအုပ်စုပတ်လည်ပွဲစဉ်တွေကိုဆက်လက်ကျင်းပနေတာမှာဒီကနေ့ပထမပွဲစဉ်ဖြစ်တဲ့ဘရာဇီးနဲ့ကော့စတာရီကာပွဲစဉ်မှာတော့ဘရာဇီးကငကိုကိုမရှိနဲ့နိုင်သွားပါတယ်။ပွဲစဉ်တစ်လျှောက်ပြန်ပဲ့အသင်းကိုဘရာဇီးကတစ်ချိန်လုံးဖိကစားခဲ့ပေမဲ့ကိုမတွေ့နိုင်မဲ့ဖြစ်နေခဲ့ရာက injury time အချိန်ပို6မိနစ်အတွင်းမှာနှစ်ကိုးဆက်တိုက်သွင်းသွားခဲ့တာပါဘရာဒီအသင်းကကမ္ဘာကျော်နေမာလဲပွဲပြီးကနေအချိန်ပိုနောက်ဆုံးမိနစ်မှာတကိုးသွင်းနိုင်ခဲ့ပါတယ်မြန်မာဘောလုံးပရိသတ်အများစုစိတ်နေသက်တဲ့ဘရာဇီးအသင်းဟာသူ့ရဲ့ပထမပွဲစဉ်မှာတည်ကျထားပြီးဒီကနေ့နိုင်သွားတာကြောင့်လေးမှတ်နဲ့လက်ရှိမှာအုပ်စုအီးမှာပထမနေရာမှာရှိနေပါတယ်မကြာခင်မိနစ်ပိုင်းအတွင်းည9နာရီခွဲမှာစတင်မဲ့ဒုတိယပွဲစဉ်ကတော့နိုင်ဂျီးရီးယားနဲ့အိုက်စ်လန်အသင်းတို့ကစားကြမှာဖြစ်ပြီးဒီကနေ့အတွက်နောက်ဆုံးပွဲစဉ်ဖြစ်တဲ့ဆာဗီးယားနဲ့ဆွစ်ဇာလန်နိုင်ငံအသင်းတို့ရဲ့ပွဲစဉ်ကတော့မြန်မာစံတော်ချိန်ည12နာရီခွဲမှာစတင်မှာဖြစ်ပါတယ်ခင်ဗျာ
တောက်ကြနေညပိုင်းနောက်ဆုံးရထိတ်တန့်သတင်းတွေကိုမှခင်ဖြူထွေးနဲ့ကိုဇော်ဝင်းလိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားမှာပါရခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်အင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ကြားနာစစ်ဆေးဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ပြည်မှုဆိုင်ရာခုံရုံး ICC ကိုတင်ပြချက်ကိုမြန်မာအစိုးရကရှေ့လာနောက်ပိုင်းနောက်ဆုံးနောက်အကြောင်းပြမှုပြောကြားလိုက်ပေမဲ့မြန်မာအစိုးရကတော့လက်ခံမှာမဟုတ်ကြောင်းပြောဆိုလိုက်ပါတယ်လူအခွင့်အရေးလှုပ်ရှားသူတွေကတော့ ICC ရဲ့စုံစမ်းမှုတွေကိုရှောင်ရှားဖို့ဆိုရင်မြန်မာနိုင်ငံအနေနဲ့ဆွဆွဲချက်တွေကိုခိုင်မာတဲ့အထောက်အထားတွေနဲ့ဖြေရှင်းဖို့လိုတယ်လို့ထောက်ပြနေကြတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကပြောပြထားပါတယ်
ဟုတ်ကဲ့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်တွေတိမ့်နေချီထွက်ပြေးခဲ့ရတဲ့ကိစ္စအတွက်စုံစမ်းစစ်ဆေးခွင့်ရရှိရေး ICC ရှေ့နေချုပ်ဖာတူဘန်ဆူရာက AP လာတဲကတင်ပြထားတာကိုမြန်မာအစိုးရဘက်ကဇူလိုင်လ28ရက်နေ့နောက်ဆုံးထားတုံ့ပြန်ဖို့မနေ့ကပဲကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ဒါပေမဲ့ ICC ရှေ့နေချုပ်ရဲ့ကြိုးပမ်းချက်အပေါ်အလွန်မင်းစိုးရိမ်မကင်းဖြစ်ရကြောင်းနဲ့မြန်မာနိုင်ငံလိုအဖို့ဝင်မဟုတ်တဲ့နိုင်ငံအပေါ်စီရင်ခွင့်မရှိကြောင်းမြန်မာအစိုးရကအစောပိုင်းကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အခုနောက်ဆုံးရက်သတ်မှတ်လိုက်တဲ့အပေါ်မှာလည်းမြန်မာအစိုးရအနေနဲ့ရည်တည်ချက်အပြောင်းအလဲမရှိသလို ICC ရဲ့ကြိုးပမ်းချက်တွေကိုလည်းလက်ခံမှာမဟုတ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးက VOA ကိုအခုလိုပြောပါတယ်။
ICC ကိုကျွန်တော်တို့က response ကိုလုပ်ကြရမလို့ဘယ်လိုသဘောထားလဲပြောပြရမလို့အဲဒါဆို ICC နဲ့မြန်မာနဲ့လုံးဝဘာမှမဆိုင်နောက်တစ်ခုကျွန်တော်ပြောချင်တာကအဲ့လိုမျိုးနိုင်ငံကပြည်ရင်းနေနိုင်ငံကသဘောတူညစ်တဲ့နိုင်ငံကစာချုပ်စာတမ်းနေစုံထုံးလုံးကြီးမရှိဘူးတဲ့လုံရုပ်လုံးစင်မရှိဘူးတဲ့တမိုင်းကြောင်းတစ်လျှောက်ဘယ်နိုင်ငံမှမလုပ်ဘူးတဲ့ခါမျိုးနဲ့မြန်မာနိုင်ငံလာလုပ်တာကတရားသလားကျွန်တော်တို့ကမေးချင်တယ်မြန်မာနိုင်ငံကသူများရဲ့လက်အောက်ခံနိုင်ငံမဟုတ်ဘူးစုတ်ကြအနာပိုင်းနဲ့လွတ်လပ်တဲ့နိုင်ငံဆိုတော့ကျွန်တော်တို့ကပြောချင်တယ်ICC ပါဝင် ICC ကကိုအဲဆောင်ချက်ကိုဝင်လုပ်နေတဲ့နိုင်ငံမျိုးလို့ကျွန်တော်ပြောချင်တယ်။မြန်မာနိုင်ငံကလွတ်လပ်တဲ့စုကြအနာပိုင်းနိုင်ငံဖြစ်တယ်။နိုင်ငံတကာသဘောတူညီချက်တွေကျွန်တော်တို့ကလိုက်နာတယ်။နိုင်ငံတကာကလည်းလိုက်နာဖို့လိုတယ်။ ICC ပါဝင်ကျိုးပါနေတဲ့နိုင်ငံတွေနေနဲ့မြန်မာနိုင်ငံကိုဒီလိုပုံစံမျိုးလိုလိုလုပ်လို့ရမယ်ဆိုတဲ့ပုံစံမျိုးထင်တော့မှပါမှာလို့ကျွန်တော်ပြောချင်တယ်။
equality မြန်မာခေါ်လူခွင့်ရေးအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကလက်ရှိတောင်းဆိုလာတဲ့အခြေအနေပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ
်အခုလောက်ဆောင်နေကြည့်မယ်ဆိုလို့ရှင်တော့ ICC မှာတင်နိုင်တဲ့နီလန်သုံးလမ်းနဲ့နှစ်နည်းနဲ့မြန်မာပြည်ကိုတင်မှုအတွက်ကြိုးပမ်းနေတဲ့သဘောမျိုးဖြစ်တယ်အဲ့တော့အခုကျွန်တော်တို့ Bangladesh ကနေအမှုအရာရှိကိုဒီကိစ္စတွေဖြစ်နေဒါကြောင့်မလို့စုံစမ်းပေးပါလို့ပြောလို့ရှင်အမှုအရာရှိကဒါကိုဒီမြန်မာနိုင်ငံကိုနှမ်းပြီးတော့အချက်လက်တွေတောင်းတာရှိပါလိမ့်မယ်အဲ့တော့တကယ်လို့တောင်းခံမှုကိုဟိုပူပေါင်းဆောင်ရွက်မှုရှိလို့ရှိရင်လည်းပြဿနာပါလဲဆိုတော့ ဒါမှဟိုပူပေါင်းဆောင်ရွက်မှုမရှိဘူးဒီလိုမျိုးအခက်အခက်လက်အထောက်ထားရခိုင်မာတယ်ဆိုတဲ့ပုံစံမျိုးပို့ဖြစ်သွားနိုင်တဲ့သဘောမျိုးရှိတယ်အဲ့တော့ဖြစ်ဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ကမဖြစ်ဘူးဆိုရင်ညီမမကပဲနဲ့စက်တွေထောက်ထားနေပြန်လည်ရှင်းပြဖို့လိုအပ်တယ
်မြန်မာနိုင်ငံပေါ်ဆောင်ရွက်နိုင်တဲ့အခြားနည်းလမ်းတစ်ခုကတော့ကုလသမဂ္ဂလုံခြုံရေးကောင်စီ UNSC က ICC ခေါ်နိုင်ငံတကာပြစ်မှုခုံရုံးကိုလွှဲပြောင်းပေးတဲ့နည်းဖြစ်တယ်လို့ပြောပါတယ်လက်ရှိတောင်းဆိုထားတာကိုဖြေရှင်းနိုင်ရေးအတွက်လည်းဦးအောင်မျိုးမင်းကအခုလိုအကြံပြုပြောဆိုပါတယ်
ဖြည့်ရှင်းမှုတွေပူပေါင်းမှုနဲ့ဖြည့်ရှင်းတဲ့ခိုင်လမှုမရှိလို့ရှင်တော့ဒါကနိုင်ငံပေါ်မှာရှေ့ဆက်ပြီး ICC လမ်းကြောင်းကိုဆက်သွားဖို့အတွက်အခြေအနေပုံများသွားနိုင်ပါတယ်။အဲတော့မရှိဘူးမလုပ်ဘူးဆိုပြီးငင်းနေလို့တော့မရတော့ဘူးဗျ။အားကြောင့်လဲဆိုတော့တက်တည်နဲ့လိုအပ်မဲ့ခေစားမျိုးဖြစ်တယ်။နောက်တစ်ခါမှစုံစမ်းစစ်ဆေးမှုတွေခွင့်ပြုပြီးတော့လှုပ်ဆောင်မဲ့အနေအထားမျိုးဖြစ်တဲ့အတွက်ပူပေါင်းဆောင်ရွက်ပါတယ်ဆိုရင်လေဆံမျိုးမကဘဲနဲ့အမှန်တကယ်ပေါ်ဆောင်နိုင်တော့လက်တွေ့ပူပေါင်းမှုတွေခွင့်ပြုမှုတွေနောက်စုံစမ်းစစ်ဆေးမှုတွေအမြဲဆုံးလှုပ်ဆောင်မှုကအကောင့်ဆုံးနည်းလမ်းဖြစ်တယ်လို့ယူဆပါတယ်
။2019ခုနှစ်ကဖြစ်ပေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းအရေးခင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူခွန်3000လောက်ထွက်ပြေးသွားခဲ့တာဖြစ်ပါတယ်။ဒီလိုထွက်ပြေးရတာဟာလူခွန်ရေးချိုးဖောက်တာတွေနဲ့အကြမ်းဖက်မှုတွေကြောင့်ဖြစ်ကြောင်းစွပ်စွဲထားတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းစုံစမ်းစစ်ဆေးအရေးယူဖို့တောင်းဆိုထားတာဖြစ်ပါတယ်။မနေ့တုန်းကပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်ကိုအဆုံးသတ်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီးရှရနာဘာဂျင်နာကလည်းမြန်မာနိုင်ငံမှာပြန်လည်တင့်မြတ်ရေးနဲ့တာဝန်ခံမှုတွေရှိဖို့ယုံကြည်စိတ်ချနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းတိုက်တွန်းပြောဆိုခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်တမ်ဘော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်မြန်မာအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့စကိုင်းပြည်နယ်အပါအဝင်အခြားမတည်ငြိမ်တဲ့အခြေအနေတွေကြုံတွေ့နေရတဲ့ဒေသတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ကယုံကြည်စိတ်ချရတဲ့အချက်အလက်ရှာဖွေရေးလုပ်ငန်းတွေအတွက်ကုလသမဂ္ဂကပူးပေါင်းဆောင်ရွက်ဖို့အသိရှိကြောင်းလည်းပြောဆိုခဲ့ပါတယ
်။ကုမိုးစောတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေတောက်ကြတဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဖားကန့်ဖက်မှရေးကြည့်တဲ့သတင်းတင်ပြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ထဲမှာမိုးသည်ထန်ပြီးတော့အရေးကြီးမြေပြိုမှုကြောင့်လူ6ဦးထပ်မံနေသေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလမ်းဒါရပျက်စီးမှုတွေလည်းရှိခဲ့ကြောင်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါရယ်မကြာခဏမတော်တဆမှုတွေဖြစ်လေဖြစ်တာရှိတဲ့ကြောက်စိန်တူဖော်ရဲ့လုပ်ငန်းတွေရှိရာဖားကန့်မြို့နယ်မှာအခုနောက်ဆုံးအရေးကြီးမြေပြိုမှုတွေနဲ့ထပ်ပြီးတော့ကြုံခဲ့ရတာပါမကြာသေးခင်သတင်းပတ်တွေအတွင်းမြန်မာနိုင်ငံအနှံ့မိုးသည်ထန်အရေးကြီးမှုတွေနဲ့အတူနောက်ဆက်တွဲမတော်တဆမှုတွေကြုံနေရတဲ့အခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကုန်းအိမ်ကနေသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဒီကနေ့မနေ့ကချင်းပြည်နယ်ဖားကားမြို့နယ်တွင်မိုးသည်ထန်စွာရွာသွန်းပြီးရေကြီးမြေပြိုမှုကြောင့်လူ6ဦးထပ်မံနေသေဆုံးမှုဖြစ်ပွားခဲ့တယ်လို့ဖားကားမြို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အတွင်းမှဦးတောင်းဆန်ကပြောပါတယ်
အဲ့ဒီကောင်ကျင်းရတယ်ဒီကနေ့မှရင်းလို့နေမှရောက်နေလေလောကျ6လောက်ပုံနေရကြတယ်အလောင်းကြီးကျင်းတော့မသိရဘူး။အတိုင်းကြီးကဖုန်းရမကဘူးလေလောကျအလောင်းကဟိုတခြားပြည်တွေကြီးကျင်းတယ်။အင်းတောင်ကြရန်ကြီးကြတာကဒီလောလောတုံးလုံးတက်ပြီ
။ရည်ကြီးမြေပြိုတဲ့ဖားကားမြို့နယ်တွင်းမှာမြေပြိုမှုမှာအသက်သေဆုံးမှုဖြစ်ပွားတဲ့အပေါ်မှာရဲတပ်ဖွဲ့ကလည်းစည်ရင်အရေးအတွက်ကိုအတိပြုနေစေဖြစ်ပြီးရဲတပ်ဖွဲ့ပါဝင်အစိုးရဖွဲ့စည်းတွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဖားကားမြို့နယ်ရဲတပ်ဖွဲ့မှူးရုံးကတာဝန်ရှိသူတွေကပြောပါတယ်
ဒီကမ်းမှုတော့ရှိတယ်ဗျာဒီအဲ့ဒါကိုအတည်ပြုနေတယ်ဗျာကျွန်တော်တို့ဒီလူလူနေမယ်နေရာလေးစားတွေအတည်ပြုနေတယ်တော့ဆိုတော့ကျွန်တော်တို့ဟိုတရင်ဒီနေရာလေးလို့ပါခင်ဗျာနားနေပါလေဒီလူပိတ်နေရတယ်တော့ဒီရဲတပ်ဖွဲ့ဝင်တွေတခြားဖွဲ့နေဝိုင်းဝန်းဖိုက်ရှားနေပါတယ်ကျေတဲ့အချိန်တွေကတော့ကျွန်တော်တို့ဒီရဒီမန္တလေးရဲတပ်ဖွဲ့ဝင်တွေရဲ့ပြည်ကဖွဲ့တွေရဲ့ကျွန်တော်တို့ဒီလူမှုကွန်ရက်တင်နေတဲ့မိသားအပါညာအကုန်လုံးအားလုံးစုပေါင်းလို့ဆောင်နေပါတယ်ခင်ဗျာ
နေရာတော်များများမှာမြေပြိုမှုဖြစ်နေပြီးနေအိမ်ပျက်စီးဆုံးရှုံးမှုတွေလူသေဆုံးမှုတွေထိခိုက်ဒဏ်ရာရရှိမှုတွေရှိနေပေမဲ့လည်းမြေပြင်အခြေအနေပေါ်စည်ရင်ကောက်ယူနေစေဖြစ်လို့ပျက်စီးဆုံးရှုံးမှုတန်ဖိုးကတိမပြုတ်နိုင်သေးဘူးလို့လည်းမြို့နယ်ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်။ဒီဘက်နဲ့မြေပြိုမှုကြောင့်ဖန်ကားမြို့နယ်စိတ်မှုခေါ်ဆိုင်းတောင်ကျေးရွာနဲ့ဖန်ကားမြို့ဝင်ကြက်တကောင်ကုန်းတွေမှာမြေပြိုကြလို့ခုနှစ်ဦးလောက်သေဆုံးပြီးဒေသတွင်းထိခိုက်မှုအခြေအနေကတော့ဖားကမြုတ်ခံကိုနောင်လက်ကအခုလို့ပြောပါတယ
်ဖားကအဲ့ဒီကျွန်တော်တို့တက်ကောင်ကုန်းအောက်မိန်းလမ်းမှာကနေရောက်ပြီးရယ်ဆိုင်းတောင်မှာတော့စုစုပေါင်းအားလုံး7ယောက်ပေါ့အခုလောဆရာတော့9ယောက်ကတော့ဒီရင်ခွဲယုံမှာဖတ်ထားတယ်ဆိုတဲ့အနေအထားလေးပေါ့ ဟုတ်တယ်မှာကတော့ဒီလိုမျိုးရှိလို့တော့ဒီနေ့ကစဉ်းစားထားကြတဲ့ကောင်ကောင်းမှာပဲပြောနေတာအဲ့ဒီရှမ်းမိတ်စားတော့ဆိုင်ရှိရဒီစီယုံလမ်းသွားတဲ့ဘက်မှာလည်းအဲ့မှာတော့ကြီးမှပြောတော့ဘောနှစ်ယောက်တော့အသက်ဆုံးရှုံးမှုရှိတယ်တရားကတော့အရေးပေါ်သိကူတတ်နေရပါတော့ဒီတိုင်းနဲ့ပေါ့ဆိုင်ကစီးနဲ့ပြောင်းလဲလို့ပြောကြလာတဲ့အမိသားတွေပေါ့ဒီလိုဟူးဟူးပုံစံတောင်းလမ်းမှာပဲပြောတော့ပ
ထက်နာကတရာကျူရလို့တိရခန်တွေတွာလာရေးမှလည်းအခက်တွေ့နေတယ်လို့သူကပြောပါတယ်။ကချင်ပြည်နယ်ဖန်ကားမြို့နယ်တွင်ရေကြီးမြေပြူမှုကြောင့်တော်လကောင်ကြောက်စိမ့်မော်တွင်မြေကျစ်စာပြိုကျမှုကြောင့်တော်လကောင်လူသေဆုံးမှုတွေမကြာခဏဖြစ်ပွားလေ့ရှိပါတယ်။ပြီးခဲ့တဲ့မေလတုန်းကလည်းဖန်ကားမြို့နယ်စိတ်မှုကြေးရွာအုပ်စုဝေခါကြေးရွာမှာမြေပြူမှုဖြစ်ပွားခဲ့လို့လူ14ဦးသေဆုံးခဲ့ပါတယ်။ပြည်ကရရပိုင်းတွင်းမှာမွန်ပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊မကွေးတိုင်း၊စကိုင်းတိုင်း၊အေရဝတီတိုင်းဒေသကြီးတွေမှာရေကြီးရေရှမ်းမြေပြိုမှုတွေဖြစ်ပွားခဲ့တယ်လို့ဇွန်လ19ရက်နေ့ထိတော့လူ23ဦးသေဆုံးခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတွေကနေပြောဆိုခဲ့ပါတယ်ခင်ဗျာ
။နိုင်ကောင်းအင်တင်ပြသွားတာပါရှင်။အခုတော့ကိုဝန်ဆောင်တဲ့အတွက်အကူအညီဖြစ်မဲ့အစီအစဉ်ကြောင်းတင်ပြပါမယ်။ရှမ်းပြည်နယ်နဲ့အေရရီတိုင်းကကိုဝန်ဆောင်မိခင်နဲ့နှစ်နှစ်အောက်ကလေးတွေအာဟာရဖွံ့ဖြိုးဖို့အမေရိကန်ဒေါ်လာတန်းတရာထောက်ပံ့မဲ့အစီအစဉ်ကိုကမ္ဘာ့ဘဏ်နဲ့လူမှုဝန်ထမ်းဦးစီးဌာနတို့ဆွေးနွေးအကောင့်ထဲဖွင့်နေပြီးလာမယ့်2019နှစ်စံပိုင်းမှာစတင်နိုင်ဖို့ဆောင်ရွက်နေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကတင်ပြပေးထားပါရှင်။
ကမ္ဘာ့ဘဏ်နဲ့လူမှုဝန်ထမ်းဦးစီးဌာနတို့ဆွေးနွေးအကောင့်ထဲဖွင့်နေတဲ့ကိုဝန်ဆောင်မိခင်နဲ့နှစ်နှစ်ရောက်ကလေးတွေအတွက်ဒေါ်လာတန်းတရာသုံးစွဲပြီးငွေကြေးထောက်ပံ့မဲ့အာဟာရဖွံ့ဖြိုးရေးအစီအစဉ်ကိုလာမယ့်2019နှစ်စံပိုင်းမှာအကောင့်ထဲဖွင့်နိုင်ဖို့ဆောင်ရွက်နေပါတယ်။အဲဒီစီမံကိန်းကကမ္ဘာ့ဘဏ်ကနေငွေချေးယူရပုံစံတစ်မျိုးဖြစ်ပြီးအဲဒီဒေသတွေမှာရှိတဲ့ကိုဝန်ဆောင်မိခင်တွေကိုဘလောက်ပေးမယ်ဘလို့ပေးမယ်ဆိုတာကိုအဖွဲ့အစည်းနှစ်ခုကြားမှာညှိနှိုင်းနေစေဖြစ်တယ်လို့လူမှုဝန်ထမ်းဦးစီးဌာနညွှန်ကြားမှုဦးကျော်လင်းထင်ကပြောပါရစေ။ည
ာထောက်ပံ့ဝေဆိုတာကျွန်တော်ချီးမွေပါတော်ပြောင်းတဲ့ချီးမွေပါလကားပြည့်တဲ့ပြဿနာမဟုတ်ပါဘူး။ဒီကာလရှိကိုချင်းတို့တခုပါ။ဒီသူတို့ရဲ့အဟာရအတွက်ယူရပြီးတော့ကျွန်တော်စနစ်တကျအဟာရဖွံ့ဖြိုးရေးအတွက်ယူရပြီးတော့ငွေကြေးထောက်ပံ့တယ်။ပြီးတော့ဒီအဟာရဆိုင်ရာ၊ကျန်းမာရေးဆိုင်ရာဒီကျွန်တော်ဒီအသိပညာပေးတဲ့အစီအစဉ်မှာတွေ့ပြီးပါသွားမှာပေါ့
။ရှမ်းပြည်နယ်နဲ့အေယာဝတီတိုင်းကကိုဝန်ဆောင်မိခင်တွေနဲ့ကလေးတွေရဲ့အဟာရဖွံ့ဖြိုးဖို့ရည်ရွယ်ပြီးတယောက်ကိုကျပ်1000ဝက်စီလာတိုင်းထောက်ပံ့ပေးနိုင်အောင်ဆွေးနွေးညှိနှိုင်းနေရလို့ဦးကျော်လင်းထင်ကဆက်ပြောပါရစေ
။ဆွေးနွေးနေတယ်ပေါ့။ဆွေးနွေးနေတယ်ဆိုတာဒီ1000ဝက်ဆိုတဲ့ပတ်စံကကျွန်တော်ဒီလူကျင်တဲ့ရလာတခုကိုရမလားမရဘူးလားသတ်သဖြင့်ပေါ့အခုဒီရတွေကလောလောဆယ်မှာတော့ကျွန်တော်ရထားတာက1000ဝယ်လို့ရထားတာပါပဲအားကကျွန်တော်တို့အားလုံးနှစ်ဖက်အားလုံးညှိလို့နိုင်လို့အကုန်လုံးအဆင်ပြေပြီနှစ်ဖက်လုံးသဘောတူတယ်ဆိုတဲ့အခါကျရင်ကျွန်တော် 2019 2020ဗန်နာရီနဲ့မှာကျွန်တော်ဒီဒီအောင်စပြီးတော့ဟိုလုံငန်းကိုစပါမှာ
အစိုးရကချင်းပြည်နယ်ရခိုင်ပြည်နယ်နာဂဒေသကကိုဝင်ဆောင်မိခင်တွေနဲ့ကလေးတွေကိုငွေကြေးထောက်ပံ့တာလှုပ်ဆောင်နေပြီးကမ္ဘာ့ဘဏ်ကပူးပေါင်းပါဝင်ဖို့ဆောင်ရွက်နေရဖြစ်ကြောင်းကမ္ဘာ့ဘဏ်ရဲ့ပြန်ကြားရေးတာဝန်ခံဦးကျော်စိုးလင်းကအခုလိုပြောပါရစေ
။ဘုဝန်နဲ့ဦးစီးဌာနအနေပြီးတော့မှတို့လုံနေတဲ့လက်ရှိလုံနေတဲ့အစီအစဉ်ပဲပေါ့နော်ဒီအစီအစဉ်ကမှဒီကျွန်တော်ကမ္ဘာ့ဘဏ်အနေနဲ့ကမ္ဘာ့ဘဏ်ရဲ့ဒီငွေကြေးထောက်ပံ့မှုနဲ့တို့ဆက်ပြီးတိုးချဲ့သွားဖို့ပေါ့ဒီချမ်းပြည်နယ်နဲ့အရာဝီတိုင်းမှာတိုးချဲ့သွားဖို့ဆိုပြီးတော့မှဒါသိနေနေရပေါ့အစိုးရရဲ့မဟာဗျူဟာထဲမှာလည်းဒါကတခုအနေနဲ့ပါတယ်ဒီလူမှုရေးထောက်ပံ့မှုပေးဖို့ပေါ့နော် social protection ကအဓိကအကဏ္ဍတစ်ခုအနေနဲ့ပါတော့ဒါကိုတို့တော့တိုးချဲ့သွားဖို့ရှိတဲ့အခါမှာဒါဟိုလိုအပ်တဲ့ဒီငွေကြေးစံပေါ်မှုဤပညာပံ့ပိုးမှုကိုဒါကမ္ဘာ့ဘဏ်ကဖိတ်စီရနေပြီးတော့မှအကြီးဘုတ်တဲ့အတိုင်းနိုင်တဲ့သဘောပါပဲ
။ကမ္ဘာ့ဘဏ်ကမြန်မာနိုင်ငံရဲ့ဘတ်စုံပြည့်ဝင်ပြောင်းလဲရေးကဏ္ဍတွေမှာပါဝင်ကူညီနေရဖြစ်ပြီးလူမှုဘဝပြု၄နှစ်တာစီမံကိန်းမှာလူဦးရေ၅တန်းကျော်နေထိုင်တဲ့ကျေးရွာပေါင်း8600ကိုပံ့ပိုးပေးခဲ့ပါတယ်။
ဘာရှိမှာခင်ဗျာကဘာပေါ်မှာဒုက္ခတဲ့အရေးအတွက်ဟာတစ်နှစ်တည်းတစ်နှစ်ပိုများလာပြီး2019ခုနှစ်မှာဆိုရင်ဒုက္ခတဲ့အရေးအတွက်ဟာ68တန်းခွဲထီအောင်ရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်ဇွန်လ20ရက်နေ့ကဘာဒုက္ခတဲ့များနေ့မှာထုတ်ပြန်လိုက်တဲ့ဒီစာရင်းဟာ2016ခုနှစ်ကတည်းကစာရင်း3တန်းလောက်ပိုများလာတာပါအထူးသဖြင့်စစ်ပွဲတွေပြည်ပခါတွေကြောင့်ဒုက္ခတဲ့အရေးအတွက်ဟာတိုးပွားလာနေတာဖြစ်ပြီးကျွန်တော်တို့မြန်မာနိုင်ငံမှာလည်းဆယ်စုနှစ်တည်းနဲ့ချီဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်မကြာခဏဆိုသလိုဒုက္ခတွေထွက်ပြေးတင်းရှောင်နေကြပါတယ်ဒီလိုဒုက္ခတွေအရေးဘလို့အဆုံးသတ်နိုင်မှာပါလဲဘလို့အကူအညီတွေပေးနိုင်မလဲဆိုတဲ့အကြောင်းဒီဒီဘတ်စနေနေ့ညတရက်လေးတိုင်းဆွေးနွေးကမ်းအစီအစဉ်မှာဆွေးနွေးရအောင်ပါ ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လေလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်တယ်လို့ email နဲ့ပေးပို့မယ်ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-2-3-8-3-9-9-9လေးဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြတ်မဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
VOA American အသံရဲ့တိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်တိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်တင်ဆက်ပါမယ်အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာတဲ့မိသားစုတွေကိုတကွဲတပြားစီခွဲခြားပြီးတော့ထိန်းသိမ်းတဲ့မူဝါဒကိုသမ္မတဒေါ်နယ်ထရမ့်ကပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်အခုသတင်းမှအတွင်းဒီမိုရာနဲ့ပတ်သက်လို့အကြီးအကျယ်ကန့်ကွက်ဝေဖန်ခံရပြီးတဲ့နောက်အခုလိုပြန်ပြီးတော့ရုပ်သိမ်းလိုက်တာပါ။လာမယ့်ဂျာကာလာလွှတ်တော်ရွေးကောက်ပွဲမတိုင်ခင်မှာဒီလိုကိစ္စရပ်တွေပါဝင်တဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ဥပဒေပြောင်းလဲရေးကိစ္စရပ်ဟာအထူးကကြားတဲ့အခြေအတင်ဆွေးနွေးစရာကိစ္စတစ်ခုဖြစ်နေပါတယ်။ VOA သတင်းထောက်ဂျင်မလုံးပေးပို့ထားတဲ့သတင်းလွှာကိုကောင်းအောင်ကပြောပြထားပါတယ်ရှင်။
လာမယ့်ဂျာကာလာလွှတ်တော်ရွေးကောက်ပွဲမှာလူဝင်မှုကြီးကြပ်ရေးဥပဒေပြင်ဆင်ရေးကိစ္စကိုအဓိကထားဆွေးနွေးရမယ့်ကိစ္စရပ်ကြီးတစ်ခုဖြစ်အောင်ဆောင်ရွက်သွားမယ်လို့မင်နီဆိုတာပြည်နယ်မှာကျင်းပတဲ့လူမှုတွေ့ဆုံပွဲအတွင်းသမ္မတထရမ့်ကကတိပေးပြောကြားပါတယ
်။လူသားဆန်ပြီးဥပဒေနဲ့ကိုက်ညီတဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုဖန်တီးမယ်ဆိုရင်တော့ဒီမိုကရက်တွေကိုဘေးဖယ်ပြီးနေဆက်လုံခြုံရေးအတွက်ရီပူဘလစ်ကန်တွေကိုပဲရွေးချယ်သင့်ပါတယ်။
ဒါပေမဲ့လည်းနေဆက်ကတရားမဝင်ဝင်ရောက်လာတဲ့မိဘတွေနဲ့သူတို့သားသမီးတွေကိုတီးခြားစီခွဲပြီးတော့ထိန်းသိမ်းခဲ့တဲ့သူ့မူဝါဒကိုလည်းအများကဝေဖန်တာကြောင့်ပြန်လည်ပြင်ဆင်ခဲ့ပါတယ်။ကလင်းငယ်တူသူ့မိဘတွေကိုတန်တားနေတဲ့အတန်ဖိုင်ထွက်ပေါ်လာပြီးတဲ့နောက်နိုင်ငံတော်ဝန်အကြီးအကျယ်ဆန္ဒပြမှုတွေမချေနဲ့ကြောင့်ကန့်ကွက်ဝေဖန်သံတွေစုစုညံ့ညံ့ထွက်ပေါ်လာခဲ့တာပါ။ Trump က
So we're going to have strong တရားမဝင်နယ်စပ်ဖြတ်ကျော်မှုတွေကိုတင်းတင်းကြပ်ကြပ်ဂိုင်းတွယ်သွားမှာဖြစ်ပေမဲ့မိခင်တွေနဲ့သူတို့ရဲ့သားသမီးတွေကိုတော့အတူထားပါမယ်
။ပါတီကြီးနဲ့ကြားမှာဒီလိုကိစ္စမျိုးနဲ့ပတ်သက်ပြီးတော့သဘောထားခွဲလွဲမှုတွေမဖြစ်တဲ့ကြောင်းဒီမိုကရက်တစ်ကပြောပါရယ်အောက်လွှတ်တော်အမတ်အီလီယာကမင်းစ်က
We should be able to agree.
ကလင်းတွေကိုလူမြင်ကွင်းကနေတိချခွဲပြီးထင်းသိမ်းတာမျိုးတွေမလုပ်ဖို့ကျွန်တော်တို့သဘောတူညီမှုရသင့်ပါလေ။ဒီနိုင်ငံကအမေရိကန်ပြည်ထောင်စုပါ
ကလေးတွေကိုသူတို့မိဘတွေနဲ့တီးခြားခွဲထိန်းသိမ်းတဲ့သမ္မတထရမ့်ရဲ့မူဝါဒကိုထောက်ခံသူတွေလည်းရှိပါတယ်။လူဝင်မှုကြီးကြပ်ရေးစောင့်ကြည့်လေ့လာရေးစင်တာက Art Arthur က
Large influx of individuals
Obama အစိုးရလက်ထက်ကလိုပဲတရားမဝင်ဝင်ရောက်လာတာတွေအများများလာတာကြောင့် Trump အစိုးရအနေနဲ့ဒီအခြေအနေကိုတုံ့ပြန်ကင်တွယ်ဖို့လိုပါတယ်။ဒါဟာလှုပ်တင့်လှုပ်ထက်တဲ့ကိစ္စပါ။
အခုလိုခွဲခြားထိန်းသိမ်းမှုပေါ်ဘာသာရေးကောင်းဆောင်တွေကလည်းပြစ်တင်ဝေဖန်ပါတယ်။ကက်သလစ်ဘုန်းတော်ကြီး Kevin Sullivan က
To use the means
ကလင်းတွေကိုသူတို့အမေတွေနဲ့ခွဲပြစ်လိုက်တာကအမေရိကန်တွေအတွက်လက်ခံနိုင်စရာကိစ္စမဟုတ်ပါဘူ
းအခုလိုအငင်းပွားဝဲကိစ္စရက်တွေကြောင့်သမရပေါ်ထိခိုက်နိုင်တယ်လို့တချို့ကလည်းသုံးသပ်ကြပါတယ်ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးသုံးသပ်သူ Larry Sabato က
It's a public relations disaster.
ဒါ Trump ဆိုရလူလူဆက်ဆံရေးမှာအကြီးအကျယ်အမှားယွင်းဖြစ်တဲ့ကိစ္စဖြစ်ပြီးတော့အားလုံးထဲ Trump နဲ့ဒီလူဝင်မှုကြီးကြပ်ရေးကိစ္စကိုပြင်းပြင်းထန်ထန်ကန့်တယ်ဖို့ဆန္ဒရှိကြတဲ့အကြံပေးတွေကဒီလိုအခြေအနေကိုလည်းရေးစားမိပါတယ်
ဒီလိုလောက်တာဟာလာမယ့်နိုဝင်ဘာမှာကျင်းပမယ်။ဂျာကာလာလွတ်တော်ရွေးကောက်ပွဲမတိုင်ခင်မှာသူ့အမာခံတွေရဲ့ထောက်ခံမှုကိုပိုရရှိဖို့ရည်ရွယ်လှုံ့ဆော်တာဖြစ်တယ်လို့လည်းသုံးသပ်ပါတယ်။ဆာဘတိုက
Of course they're focusing on their base.
သူ့ရဲ့အမာခံထောက်ခံသူတွေကိုဥတီလှုံ့ဆော်တဲ့သဘောပါ။အချိန်နဲ့ရှင်ပြန်ရမယ့်ရွေးကောက်ပွဲမှာသူ့ရဲ့အမာခံတွေမဲလာထည့်အောင်သူတို့ဘက်ကကြိုးပမ်းနေတာပါ။
ကလေးတွေနဲ့သူတို့မိဘတွေကိုတကွဲတပြားစီထိန်းသိမ်းတဲ့မူဝါဒအဆုံးသတ်လိုက်ပြီးမယ်လေအဲ့ဒီကလေးတွေနဲ့မိဘတွေပြန်ဆုံတွေ့နိုင်မှုကတော့အချိန်ယူဆောင်ရွက်ရမယ့်ပုံရှိတယ်လို့တချို့ကသုံးသပ်ပါတယ်ခင်ဗျာ
ကိုအောင်အောင်တင်ပြသွားတာပါရှင် VOA American အသံရဲ့တောက်ကြနေညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့လိုင်းလာမီတာ190တို့ကနေတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတစ်နေ့ကို5ချိန်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မာချေမိုရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင
်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ကျွန်းလ22ရက်တောက်ကြတဲ့ညပိုင်းအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတူးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာအမျိုးသမီးကဏ္ဍသုတဆောင်လင်အမေရိကန်တခွင်းစားတဲ့အပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ရေကြီးမြေပြိုမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာကြားမှာကတော့
အဲ့တော့ဗမာပြည်မှာဖြစ်တာကတော့ကျွန်မအမြင်ပေါ့နော်မှားခြင်းနဲ့မှားပါလိမ့်မယ်။တဘာဝပေးအနေနဲ့ပါပါလိမ့်မယ်။တစ်ဖက်ကလည်းရေမကြီးအောင်လူအနေနဲ့
အမေရိကန်နိုင်ငံမှာနေထိုင်နေတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာတော်အေးအေးကြီးပြောသွားတာကိုမကြခင်မှာအပြည့်အစုံတင်ဆက်သွားမှာပါ။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးကြပါမယ်။အသက်17နှစ်အရွယ်မှာမိခင်နဲ့အတူအမေရိကန်ပြည်ထောင်စုကိုလွှန်းခဲ့တဲ့15နှစ်ကရောက်ရှိလာသူမမေဇင်ဆိုနိုင်ဟာမနေ့ကပဲအင်ဒီယားနာပြည်နယ်ပါဒူတက်တိုကနေ Health Service Administration ဘာသာရနဲ့ပေါ်ရခဲ့ပြီးတော့တချိန်ထဲမှာပဲအမေရိကန်လီဒါမှအရန်တပ်ဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်နေလို့ဖြစ်ပါတယ်။သူ့ရဲ့ဘဝရပ်တည်မှုအတွက်ကြိုးပမ်းခဲ့တဲ့လှုံ့ဆော်ချက်တွေအကြောင်းမမေစင်ဆိုနိုင်နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းမရဲ့အမျိုးသမီးကဏ္ဍမှာတော်လလတန်းကတင်ပြထားပါရရှင
်မင်းစီဒီအမေရိကန်နိုင်ငံကိုရောက်လာပုံနည်းနည်းပြောပြပြီးပါလား
ကျမကတော့အသက်17နှစ်ကပေါ့နော်ရောက်လာပါလေ2003ခုနှစ်ကပေါ့အမေနဲ့အတူတူရောက်လာပါလေရောက်လာတော့ကတော့မယ်လန်းမှာခဏလေးနေလိုက်ပါလေပြီးတော့ဖလော်ရီဒါမှာနှစ်နှစ်လောက်နေပြီးတော့ခုနှစ်တန်းမှာတော့ဖော်ဝင်အင်ဒီယနာကိုပြောင်းပါလေအခုလက်ရှိထိပေါ့နော်ကောလိပ်ဖော်ဝင်2019ကတော့ပြီးသွားပါပြီအခုလောလောဆယ်တော့စစ်တပ်ထဲမှာပေါ့ Air Force Reserve ထဲမှာတော့လုပ်နေပါတယ်
။ဒီမှာစိတ်ဝင်စားတာကစောစောကမိစဉ်ပြောတဲ့ Air Force Reserve ပေါ့နော်။ဒီလေတပ်ရန်တပ်ရင်းမှာဘယ်လိုစပြီးတော့ဝင်ခဲ့တယ်။ဘာတွေလုပ်ရတယ်ဆိုတာသိချင်ပါတယ်ရှင်
။စောဝင်လာတော့ High School ပြီးသွားပြီးတော့ BMT လို့ခေါ်ရပေါ့နော် Basic Military Training စစ်တပ်မှာဘယ်လိုမျိုးလုပ်ရတယ်ပေါ့နော် Training တွေရိုးရိုးလူသားတွေပြီးတော့စစ်သားဖြစ်အောင်လို့ပေါ့သူတို့အကုန်လုံးအဲ့မှာ training လေးလုပ်ပါတယ်။ပြီးသွားတဲ့အချိန်မှာတော့သူတို့ technical school ပေါ့နော်။အခုစစ်တပ်ထဲမှာလုပ်နေရတဲ့အလုပ်မှာထပ်ပြီးတော့သင်တန်းလေးဟိုလုပ်ရပါတယ်ပေါ့။အဲ့ဒါကတော့နှစ်လခွဲတော့အဲ့မှာသွားပြီးတော့သင်တန်းသင်ရပါတယ
်။မီစင်ပြောတယ်ဆက်ဆိုတာထက်တန်းအောင်ပြီးတော့လေတပ်အရန်တက်ကိုဝင်နေဆိုတော့လေတပ်အရန်တက်ကိုဝင်ဖို့လိုအပ်ချက်တွေကဘာတွေပါလိမ့်ရှင
်လိုအပ်ချက်ကတော့အသက်ကတော့18နှစ်ပေါ့နော်ဖြည့်ရပါမယ်39နှစ်ကြားထဲမှာဖြည့်ရပါမယ
်ဟုတ်ကဲ့
နောက်ပြီးတော့ American citizen ဖြည့်ရမယ် high school ဘွဲ့ရပြီးရမယ်နောက်ပြီးသွားလို့ရှိရင်ကျမရေးတယ်ကောင်းရမယ
်ဆိုအဲ့ဒါလေးနဲ့မီစင်ပြည့်စုံတော့အဲ့ဒါလျှောက်လိုက်တော့ရသွားတဲ့ခါကျစောစောမီစင်ပြောတဲ့ BMT ပေါ့နော်ဒီစစ်လက်ကြီးတင်တန်းတက်ရတယ်စာမူးဝဲဖြည့်ရတယ်ဆိုတော့အဲ့ဒီအကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်ပြောရလို့ရှင်အဲ့ဒီဟိုရကူတာနဲ့သွားတွေ့ရတာပေါ့နော
်ရက
ူတာနဲ့သွားတွေ့ယူပါလို့ရှင်သူကအဲ့မှာစာမိုးဝဲကသင်္ချာပိုင်းပါတယ်အင်္ဂလိပ်စာပိုင်းပါတယ်နောက်ပြီးတော့လေတက်ဖြစ်နေတဲ့အတွက်သူတို့ကမက်ခနီကိုပိုင်းပါတယ်ပေါ့သူကလင်းအကြောင်းလေးပိုင်းနည်းနည်းပြောသိအောင်လို့အဲ့ဒီစာမိုးဝဲကိုဖြေရတယ်ရတဲ့အမှတ်နဲ့သူတို့ကအလုပ်ကိုသူတို့ကပေးတယ်အေးဒီကတော့အဲ့မှာ BMT မှာကြတော့ဒီအလုံးနဲ့ပတ်သက်တာတော့မလုပ်ရအောင်စစ်သားဘယ်လိုဖြစ်ရလဲဆိုတော့သူတို့အဲ့မှာ training လုပ်တယ်အဲ့ဒီ training ကတော့သူတို့က တစ်တည့်ရဲ့ history ကိုသူတို့သိရတယ်။နောက်ပြီးတော့လို့ရှိရင်တနက်တင်နန်းတို့ကျန်းမာရေးနဲ့ပတ်သက်ပြီးတော့ physical training တွေအကုန်လုံးလုပ်ရပါတယ
်။ကျန်းမာရေးနဲ့ပတ်သက်ပြီးတော့စစ်ဆေးတဲ့နေရာမှာဘာတွေစစ်ဆေးပါလဲရှင
်။ပထမဆုံးကတော့နော်မနက်၃နာရီခွဲထားပြီးတော့နှစ်မိုင်လောက်ပြေးရတယ်။ပြီးသွားလို့ရှိရင်တိုက်ထိုးရတယ
်။တိုက်ထိုးတော့တိုက်ဘယ်နှခါထိုးပြရ။
အမင်းကလေးလေးအတွက်ကြတော့ဒိုက်ထိုးတာကြတော့သူကတမန်နဲ့မှာ18ခါပေါ့နော်အဲ့လိုမျိုးထိုးနိုင်ရလဲအိတ်ထားမတင်ကြတော့32ခါကြောင်းအောင်ထိုးနိုင်ရလဲဒီမှာကြတော့တမန်နဲ့တော်ကျွန်းနဲ့မှာတော့အိတ်ထားမတင်ကတော့50လုံးနိုင်တယ်ဒိုက်ထိုးတာကြတော့30ကျော်ကျော်လောက်လုံးနိုင်တယ်ပြေးတာတမိုင်ခွဲကြတော့မင်းကလေးလေးကြတော့သူတို့က15မိနစ်နဲ့18မိနစ်ကြားထဲမှာရအောင်ပြေးရတယ
်အဲ့တော့မီစင်ကအ
ာ15မိနစ်မှာပြေးနိုင်တယ်အဲ
့တော့တော်တော်လေးကိုမီစင်ရဲ့ကျမကြီးချီနေတယ်ကောင်းတာပေါ့
ဟုတ်ကဲ့ပ
ါမိစင်ကထက်တန်းကြောင်းပြီးတဲ့ခါကျတော့အရန်တက်ရင်းမှာပေါ့နော်ဝင်းနေဝင်းရင်းနဲ့လေတက်ကတူမှာပညာစီပူတာပေါ့နော်ဒီအရန်တက်ရင်းနဲ့ဒီတက်ကတူချာမှာကို့အချိတ်ကိုဘယ်လိုမျှဝေလဲရှင
်ဒီလိုမျှဖို့အတွက်ကတော့လေးချက်မှာတော့တလောက်ကိုနှစ်ကြိမ်သွားပေးရပါတယ်တနည်းကိုနှစ်ပတ်ပေါ့နော်သင်တန်းရှိတယ်။ကျောင်းတက်ကကြတော့ကျောင်းမှာကအဲဒီအဖွဲ့အစည်းနဲ့ကျောင်းသားတွေနဲ့ဘယ် focus လုပ်လဲ။နောက်ပြီးတော့ community မှာလည်း volunteer လေးပေါ့နော်။လိုက်လုပ်ပေးတယ်အဲ့လိုအားလည်းအချိန်ကြီးကြလို့ရှိရင်လည်းဒီလေးတက်မှာအလုပ်အတွက်ကကြတော့အဆင့်တစ်ခုပြီးတစ်ခုတက်ဖို့အတွက်ကစာမွေးဖြေရတယ်ဆိုတော့အားလည်းအချိန်ကြလို့ရှိရင်လည်းအဲ့လိုသူတို့ဖြေရတဲ့စာမွေးအတွက်ပေါ့နော်။အဲ့ဒါလေးစာလေးတက်ပါတယ
်။မီစင်ပြောတယ်စစ်တပ်ထဲဝင်လိုက်ပြီချိန်နှမှာပဲတက်ကသူကိုလည်းတက်နေတယ်ဆိုတဲ့ခါကျတော့စစ်တပ်ကကိုတက်ကသူတက်တဲ့အတွက်ကိုအကုန်လုံးစိတ်တွေပါတာဝန်ယူသလားသိချင်တယ်နောက်ပြီးကိုအောင်တဲ့ခါကျရင်ရောစစ်တပ်ထဲမှာကိုအတွက်ဘယ်လိုမျိုးအခွင့်အလမ်းပေါ်လာမလဲဆိုတာလည်းသိချင်ပါတယ်ရှင
်အခုတက်ကသူတက်နေတဲ့အချိန်မှာတော့စစ်တပ်ကတော့ကျောင်းစိတ်ပေါ့နော်သူတို့ပေးပါလဲဆမက်စတာတစ်ခုကိုသူတို့က4500ပေးပါလဲ
ဟုတ်ကဲ့
နောက်ပြီးသွားလို့ရှိရင်စာအုပ်စိတ်နောက်တက်စီကပါညာပေါ့နော်အဲ့လိုမျိုးအတွက်ကတော့တလားကို400လောက်သူတို့ပေးပါလဲ
ဟုတ်ကဲ့
ကျောင်းပြီးသွားလို့ရှိရင်တော့အခွင့်အရေးတွေကတော့အများကြီးရှိတယ်ပေါ့နော် master တက်ချင်လို့ရှိရင်လည်းသူတို့စစ်တက်ကလေပြီးတော့သူတို့နောက်ကျောင်းစိတ်သူတို့ထပ်ပြီးတော့ထုတ်ပေးပါတယ
်
ဟုတ်ကဲ့ဒါမှမဟုတ်လို့ရှိရင်လည်းဘိုးသင်တန်းသွားချင်လို့ရှိရင်လည်းသူတို့ဘက်ကလေပြီးတော့ program တွေပေါ့နော်အများကြီးရှိတယ်သူတို့ဝယ်ပြီးသွားတဲ့အတွက်လည်းတက်ရမယ့်ဟာလည်းရှိတယ်နောက်ပြီးသွားလို့ရှိရင်အထက်ကလူဝလေပြီးတော့ကိုကို6ခန်းကျက်စာရေးပြီးတော့လည်းသူတို့ဘက်ကလည်းပြီးတော့အဲ့လိုမျိုးပို့ဖြစ်ဖို့အတွက်ပေါ့နော်လှုပ်ပေးတာလည်းရှိပါတယ
်ဒီအနေထားမှာပေါ့နော်အခုမေစင်ကကြောင်းနေပြီးသွားပြီဆိုတဲ့ခါကျတော့ဆွဆွပြောသလိုခွင်လန်းတွေကလည်းစစ်တပ်ကဖွင့်ထားပြီးတယ်ဆိုတော့ဘယ်လန်းကိုရွေးဖို့မေစင်စိတ်ကူးထားလဲရှင
်အာကျမကတော့ဘိုတင်နန်းကိုစိတ်ကူးထားပါလေရှင
်ဘိုတင်နန်းတက်ဖို့ကဘာတွေလိုအပ်ပါလဲ
ဘိုတင်နန်းတက်ဖို့ကတော့အဲ့မှာဖြေရတဲ့ဆောင်မူပဲရှိတယ်ပထမစတဲ့ချေဝင်တဲ့ဆမ်မူဝဲကနည်းပိုပြီးတော့ခက်တယ်ပေါ့နော်တင်ချာလို့အင်္ဂလိပ်စာလို့အာနောက်ပြီးတော့လေတက်လည်းဖြစ်နေတယ်သူကသူတို့လင်းရင်ဆက်အကြောင်းနေပေါ့နော်အဲ့ဒါလေးသူတို့မေးပါလေအဲ့ဒီဆမ်မူဝဲမှာတော့နောက်ပြီးတော့ physical training အတွက်လည်းသူတို့ထပ်ပြီးတော့မေးတယ်ကျမကြီးလည်းသူတို့ထပ်ပြီးတော့စစ်ပါတယ်ဒီဘိုတင်နန်းကိုတက်ဖို့ဆိုတာကျမရဲ့တမူဝလေးပြီးတော့ပေါ့နော်သူတို့ထောက်ခံချက်ရေးပေးရပါတယ်ဒီစတဲ့ချေမှာကျမကဘလောက်ကောင်းတဲ့အတွက်သူတို့ဘလောက်ကျမကိုလိုတဲ့အတွက်ပေါ့နော်နောက်ပြီးတော့ဒီကျမကျမကြီးကလည်းဘလို့ကောင်းပါလဲကျမရဲ့ဟိုစိတ်တက်ကလည်းဘလို့ကောင်းလဲပေါ့နော်အဲ့အတွက်သူတို့သူ့ရှီကလည်းပြီးတော့ထောက်ခံချက်လိုပါတယ
်ဆိုတော့အခုလက်ရှိအခြေအနေမှာမီစင်ဘာဆက်လုပ်မလဲတော့မာစတာရင်တက်မှလားဘူတင်နောင်းရင်လုပ်မှလားဘူတင်နောင်းလုပ်ပြီးတော့မှမာစတာတက်မှလားအဲ့ဒါလေးနည်းနည်းရှင်းပြပြီးပေါ့နော
်တကယ်ပြောလို့ရှင်ဟိုနှစ်ခုကိုတပြိုင်တည်းအလုပ်လို့ရပါတယ်ရှင်နှစ်ခုဆိုတာကတော့မာစတာနဲ့ဘူတင်နန်းနဲ့ပေါ့နှစ်ခုစလုံးကိုပေါင်းပြီးတော့တပြိုင်တည်းလုပ်လို့ရပါတယ်ရှင်။ဒါပေမဲ့ကျမတို့ကကြတော့ဟိုမာစတာကရေးကြည့်နေလဲတော့မာစတာကိုအရင်တက်ပါမယ်ရှင်
။နောက်ဆုံးအနေနဲ့မေးချင်တာကတော့မီးစင်အခုအသက်17နှစ်တည်းရပါတော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့ဘွဲ့ရပြီးတော့စတက်ထဲဝင်ဖို့ကြိုးပမ်းနေတယ်ဆိုတော့ကို့ဘဝကိုပြန်ပြောင်းကြည့်လို့ရှိလို့ရှိရင်အတူချုံပေါ့နော်ဘယ်လိုသုံးသပ်ပါလဲရှင်
။ကျမကဒီမှာရောက်နေတာတော့ဟုတ်ပါလဲဟို15နှစ်တော့ရှိပါပြီပေါ့နော်။ပြန်ပြီးတော့ကြည့်ခဲ့လို့ရှိရင်တော့စိုးစားတာပေါ့နော်အမေရိကကိုစရောက်သေးတာအင်္ဂလိပ်စကားလည်းသိမတတ်လူအပြောခံတာလေးတွေလည်းရှိခဲ့တာပေါ့ဒါပေမဲ့အဲ့ဒါလေးကိုဖယ်ပြီးတော့ကို့ဘာကိုအော်ဒီနိုင်ငံကိုအခွင့်ရေးပေးတယ်ဆိုပြီးတော့စိုးစားလာပြီးတော့ကျမနဲ့ကျမအမေပေါ့နော်နှစ်ယောက်သားရုန်းကန်ပြီးတော့တဖြည်းဖြည်းနဲ့ပေါ့ဆိုတော့ဒါလေးပြီးတော့ဒီ foreign engineer ကိုရအောင်လုပ်ကျမအမေကလည်းကျမကိုပြောတာပေါ့နော်ဝေးရပြီးပါလို့ရှိရင်သူပြောပါလေတဲ့ဆိုတော့ သူဖြစ်ချင်တဲ့ဆန္ဒလေးအတိုင်းဝဲရအောင်လို့ပေါ့နော်လို့နောက်ကျမဖြစ်ချင်တာအလဲဒီစက်တက်ထဲဝင်ပြီးတော့စက်တက်မှာလဲယာသူကြီးရဲ့အထိပေါ့နော်ဟိုဟာပြင်ဆင်ရတဲ့အထိလောက်ပြီးတော့ကျမမိဘနှစ်ယောက်စလုံးကိုအသက်ကြီးသွားလို့ရှိရင်သူတို့နှစ်ယောက်တို့ကဘာမှမပူမင်အောင်လို့ပေါ့နော်အလိုနေစေချင်တာပေါ့နေစေချင်တော့အခုဒီတို့အမေရိကလေးပြီးတော့ပေးတဲ့ဒီအခွင့်အရေးကိုရအောင်ယူပြီးတော့ကျမဒီလိုလုပ်ခဲ့တာပေါ့နော်အဲ့ဒါလေးပြန်ပြီးတော့ပြန်ကြည့်လို့ရှိရင်ငိုစရာလေးတွေရှိတယ်ပျော်တဲ့နေရာလေးတွေရှိပါတယ်ရှင
်ငိုစရာလေးတွေရှိတယ်ဆိုတော့ငိုစရာလေးပျော်စရာလေးနည်းနည်းပြောပြပေးပါလားကျမတို့မျှဝေလို့ရတာ
ငိုစရာလေးရကြတော့ဒီစားရောက်တဲ့အချိန်မှာကျမပြီကိုလွမ်းတာပေါ့အမေရိကကိုရောက်တဲ့အချိန်မှာကိုယ်နိုင်ငံလည်းမဟုတ်ဘူးသူစကားကိုလည်းမတတ်ဘူးလူများပြောနေတယ်အလိုခံခဲ့ရတာပေါ့ကျောင်းမှဆိုလို့ရှိရင်လည်းစကားမပြီးလို့ဆိုပြီးတော့အမေရိကန်ကျောင်းသားတွေအားလေးပြောတာလေးတွေခံခဲ့ရတယ်ဒါပေမဲ့ဆီယာမလေးအားလည်းအကုန်လုံးတွေးကြမြငါးတန်းနေရပေါ့ဒီကောလိပ်ကျောင်းအထိသူတို့မြဆီယာမလေးအကုန်လုံးသူတို့ကူညီပေးကြတယ်အင်္ဂလိပ်စာတက်ဖို့အတွက်အစားဆုံးပေါ့နော်ဟိုစကောလာရှစ်ရဖို့အတွက်ကအစားဒီကောလိပ်ကျောင်းပြီးသွားပြီးတော့ဒီကတွေးခဲ့တဲ့ပေါ်ဆက်စားရစားသူတို့အားလုံးလည်းအလိုမျိုးကူညီပေးကြတယ်။ပျော်စရာကြတော့ကြည့်လေလို့ရှင်အမေရိကကိုစားရောက်ကြပြောရရင်တုံညာစားခဲ့ရတာပေါ့။အခုကြတော့ကျမရဲ့ကျမအမေရဲ့အလိုမျိုးလေးပဲအေးစစ်စစ်နေအခုနေနေရတယ်ပေါ့။အဲ့ဒါလေးကိုပြန်ပြီးရောကြည့်ခဲ့လို့ရှင်ပေါ့
။ကျေနပ်မိတာပေါ့
။ဟုတ်ကဲ့ပါ။
တော်လလတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်အခုတော့သုတဆုံးလင်အမေရိကန်သခင်အပတ်စဉ်ကဏ္ဍပါဂျွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာကြောင့်ဒီတစ်ပတ်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုကိုမြန်မာနိုင်ငံကရွှေ့ပြောင်းအခြေချလာကြသူတွေနဲ့သူတို့ရဲ့အမေရိကန်အိမ်မက်တွေဘလောက်အကောင့်ထဲဖွင့်နိုင်ခဲ့တယ်ဆိုတာကိုကိုအောင်အောင်ကဆက်သွယ်မြင်းများတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကိုစစလိုင်းရေဒီအမေရိကန်ပြည်ထောင်စုဟာဒါဒုက္ခသည်တွေအတွက်ပေါ့နော်နောက်ဘယ်သူပဲဖြစ်ဖြစ်ဒီအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်မဲ့သူတွေအနေနဲ့ပေါ့လေဒါအားလုံးကရှိမြင်တာကအမေရိကန်ဆိုတာကတော့ကိုယ့်ရဲ့အိမ်မက်တွေကိုဖြစ်ချင်တာတွေကိုအကောင့်ထဲပေါ်တဲ့နိုင်ငံတစ်ခုအဖြစ်အားလုံးကရှိမြင်ထားကြတာပါဆိုတော့ကိုစစလိုင်းဟာဒီနိုင်ငံကိုဒုက္ခသည်တယောက်အနေနဲ့ရောက်လာပြီးတဲ့အခါမှာကိုယ့်ရဲ့အိမ်မက်တွေကိုဘလောက်အတိုင်းအတာထိအောင်အကောင့်ထဲပေါ်နိုင်ခဲ့တယ်လို့ထင်ပါလေ
ဟုတ်ကဲ့အဲ့ဒါတော့ဒီရောက်လာတဲ့ကာလမှာပြည်သူတွေဖြစ်စီအမေရိကန်ရဲ့နေပြည်တော်မှာအနည်းဆုံး၃နှစ်ကတော့ဟိုရုန်းကန်ကြတာပဲဒါပေမဲ့ကျွန်တော်တို့ကရောက်လာပြီးတဲ့ကာလမှာတော့ကိုဘာလုံးနိုင်မယ်ဆိုတဲ့ဥစ္စာကိုဘာလုံးတင်နေဆိုတာကိုကျွန်တော်ဆုံးဖြတ်ပြီးတဲ့ကာလမှာအဲ့ဆက်လက်ချက်ပေါ်မှာဟိုကျွန်တော်တို့ဖြတ်ကျော်လာတာဖြစ်တယ်။ဥပမာကျွန်တော်ဒီနိုင်ငံရောက်တဲ့အချိန်မှာကျွန်တော်အခွင့်အလမ်း၃ခုပြီးတယ်။ဒါကျွန်တော်တို့ခေါ်တဲ့ဆိုနာခေါ်တဲ့ဟိုကနေပြီးအင်္ဂလန်နေပြီးတော့နံပါတ်၁ကကျွန်တော်ကျောင်းစုတစ်ခုမှာသွားပြီးတော့ကောင်းရရဲ့တက်ရှိပိုင်းတော့လုပ်ငန်းတစ်ခုကိုပြီးတယ်။နံပါတ်၁ကကျွန်တော်ဟိုအဲ့ဒီ T-shirt တို့ကလည်းကုမ္ပဏီတစ်ခုမှာဟိုသွားပြီးလုပ်လို့ခုပြောတယ်။နံပါတ်၃ကတော့ Sushi Locker ပေါ့။အဲ့တော့ကျွန်တော်ကဒီနေ့အဲ့ဒီကာလာရောက်လာတစ်နှစ်တာကျွန်တော်လေ့လာတဲ့အခါမှာဒီကျွန်တော်ရဲ့နေထိုင်လည်းမူတည်ပါတယ်။ဆိုတော့ကျွန်တော်ပြင်တဲ့တယောက်မဟုတ်တဲ့အတွက်ကျွန်တော်ကပြင်တဲ့တည်းလုပ်ရတဲ့လုပ်ငန်းစုမလုပ်နိုင်အောင်မဟုတ်ဘူး။အဲ့ဒီမှာသွားပြီးကျွန်တော်ကစိတ်ချုံးနေတော့အဲ့တော့ကျွန်တော်ကဒီပုံမှာလက်တွေ့ကြတဲ့ကျွန်တော်ရဲ့ခွန်အားစိုက်ထုတ်ပြီးလုပ်ရတဲ့လုပ်ငန်းပေါ်မှာကျွန်တော်အခြေချကိုဆုံးဖြတ်လိုက်တယ်ကျွန်တော်ကသူလောက်တော့ပဲအဲ့ရောက်ပြီးတဲ့တလပင်းကားနေဆိုရေးချင်ပြီးကျွန်တော်အဲ့လောက်ကတော့ကိုကျွန်တော်ဝင်ရောက်ခဲ့တယ်အဲ့ချိန်မှာကျွန်တော်ပြဿနာကိုတက်ခဲ့ပါတယ
်ဆိုတော့အခုအခါမှာကြတော့ဒီလိုအခက်အခဲတွေအားလုံးကိုဘယ်လောက်ထိအောင်ကျော်ဖြတ်ခဲ့ပြီးပါပြီလဲ
ကျွန်တော်အဲ့လောက်ကမှာကျွန်တော်ရက်တည်ရနေရအခက်အခဲတွေကျွန်တော်ကျော်ဖြတ်ရနေတယ်တော့ဒီနေရာတွေပဲကျွန်တော်ပြောင်းရှိပါတယ်ဆိုတာနေရာတစ်ခုမှာလုပ်ငန်းတော့ကျွန်တော်ပြောင်းဘူးနေရာဒေသကိုပြောင်းလိုက်ပြီးတော့ကျွန်တော်တော့တက်ကမှာကျွန်တော်ဒီအမေရိကန်နိုင်ငံကနေရာ၃လေးခုကိုကျွန်တော်ဟိုနေထိုင်ခဲ့ပြီးပါပြီဆိုတော့ဟာဝိုင်းလိုဒေသမျိုးနောက်ကဖလော်ရီဒါဒေသမျိုးနောက်မစ်ဇူရီဒေသမျိုးပေါ့အခုနောက်ဆုံးကကျွန်တော်ကယ်လီဖိုးနီးယားလိုဒေသမျိုးမှာကျွန်တော်ရပ်တည်ခဲ့တယ်ဆိုတော့ဒီနေ့အချိန်မှာကျွန်တော်ခုနပြောတဲ့အိမ်မက်တွေက90နိုင်လုံးအောင်မြင်သွားတယ်လို့ကျွန်တော်ပြောလို့ရပါတယ
်ဆူရှီလုပ်ငန်းလုပ်နေတဲ့အနေအထားမှာရောဘယ်လောက်တိအောင်ကိုအစဉ်ပြေပြေနဲ့လုပ်ကင်နိုင်ပါလဲ
လောက်ရတော့ကျွန်တော်ကယ်လီဖိုးနီးယားပြည်နယ်မှာပဲအဲ့လိုပဲကျွန်တော်ဆိုင်နဲ့ပတ်သက်ပြဿနာမျိုးစုံလိုက်ပဲဒါပေမဲ့ကျွန်တော်ရှိခဲ့ပြီးမဲ့ဒီကုမ္ပဏီကပတ်သက်ပြီးကျွန်တော်ဘလက်လစ်ပေါ်ကျွန်တော်နာမည်ဆုံးတစ်ခုနဲ့ကျွန်တော်ပြတ်မှတ်ပြမရှိခဲ့ဘူးအဲအဲ့နောက်မှာကျွန်တော်ရဲ့ကုမ္ပဏီကနေပြီးကျွန်တော်ကိုပြီးတဲ့ဆိုင်ပေါ်မှာကျွန်တော်ဟိုလောက်ကြပေါ့ဆိုတော့ဆိုင်စရာကလည်းအခြားလူတွေပြီးပစ္စည်းတွေမျိုးစုံဖြစ်နေဆိုင်ကိုကျွန်တော်ကိုပြီးလိုက်တာအဲ့ပုံမှာကျွန်တော်စူးစမ်းလုပ်တဲ့အတွက်လင်းနေကာလမှာကျွန်တော်အတုံးကြီးတိုးချက်နိုင်တာဗျာ
ဒီပြီးနေတချို့မှာတော့ကိုကအလွတ်လွတ်ပြီးနောက်ဆုံးပိတ်တာအဆင်ပြေမလားဆိုပြီးတော့ကယ်လီဖိုးနီးယားကိုသွားတယ်
သွားတဲ့အခါမှာလည်းအခုဒါအဆင်ပြေတယ်ဆိုတဲ့အခါကျတော့ဒီကယ်လီဖိုးနီးယားကိုစရောက်ရောက်တဲ့အခါမှာတော့ဒီလုပ်ငန်းရဲ့အနေအထားဘလောက်ရှိပါလဲအခုဒါ3-4နှစ်ကြာပြီးတဲ့အချိန်မှာလုပ်ငန်းကနေပြီးတော့အကျိုးအမြတ်ဘလောက်ရပါလဲ
စရောက်ရှိနေကာလကလည်းသူချောင်းဝင်ရောက်လာတော့ဟုတ်ကြာသူ့ထဲမှာလည်းဟိုရင်းနှီးစရာငွေပြည့်စုံလည်းမရှိကြတော့ပြောရရင်လူတယောက်တော့လုပ်ရမယ့်လုပ်ကိုတယောက်တည်းလုပ်ခဲ့ရတာမျိုးပေါ့ခုမှခုနကမျိုးထိုင်ဖို့ဒီလိုလုပ်ငန်းကိုရင်းနှီးဖို့တော့မရှိတဲ့အတွက်အချားလူကြီးဆရာတိုက်ချင်းအားရမျိုးပေါ့လေအဲ့လိုမျိုးနဲ့ကျွန်တော်ရေဆန်ခဲ့ရတာပေါ့ဟာဒီတော့အခုလောစီအနေထားပြောနေတဲ့တုံးနေသူကအဲ့လိုဆက်ကျေးစားကျေးစားရနေပြီပေါ့ပုံနေတာလာရောက်တဲ့ဆောင်တော့ကျွန်တော်ကဟိုဆိုင်နေဘူးဟိုကတော့ရဲနှစ်ဆိုင်ကဆိုင်ရနေတော့သုံးဆိုင်ဖြစ်လာတယ်နောက်ကျွန်တော်နှစ်ဆိုင်ကိုတယောက်တည်းလုံးရတဲ့အခြေအနေမျိုးကျွန်တော်ကလူမား၄ယောက်မှာပြီးတော့လုံးရတာမျိုးပေါ့ကျွန်တော်ကလက်ရှိအခြေအနေကပြောတော့ကျွန်တော်ကအလုပ်ကိုလောကမှာဟိုတုန်းကလို့တစ်ပတ်ခုနဲ့လောက်ရည်လွယ်မဟုတ်တော့ဘူးဒီလိုသမားတွေကိုကျွန်တော်တို့ဒီကထုံးဆောင်ရတစ်ပတ်ပြည့်ရနားပေးရတယ်အဲ့နာပြီးတဲ့ရပ်ဖို့ကျွန်တော်ကဝင်လုပ်ပြီးတဲ့အဆင့်နဲ့ကျွန်တော်လုပ်တယ်ဟိုရလုပ်ငန်းကိုကျွန်တော်ပါတယ်အခြားဒီလုပ်ငန်းနဲ့ပတ်သက်တဲ့ဥစ္စာတွေအခြားရပ်ဒီမှာကျွန်တော်ဟိုပစ္စည်းဝယ်တာမျိုးတွေအခြားပစ္စည်းများရှိရတယ်ရပ်ရပ်ပစ္စည်းတွေအခုဆိုရင်တော့ဆူရှိအုံနာဆူရှိလုပ်တာမဟုတ်တော့ဘူးပေါ့ဗျာဆူရှိအုံနာဒီအော်တခုအနေနဲ့ကျွန်တော်ရပ်တည်နိုင်ဝင်ရပါပြီအကျိုးအမြတ်ကလည်းဟိုတုန်းကတည်းကအစတော့ကျွန်တော်ပို့ပြီးတော့ရနေတယ
်ကိုလုံလာခဲ့တဲ့အလုပ်တွေပေါ့ဘလောက်အထိအောင်ကိုကျင့်တဲ့အားရမှုရှိပါရဲ့လဲ
ဒီကျွန်တော်တို့ဒီပေါ်အရှင်းသားတွေအတော်များများအတွက်လုံးလုံးကောင်းတဲ့လုပ်ငန်းတစ်ခုနောက်ပြီးတော့ဒီလုပ်ငန်းကအချိန်နဲ့ကောင်းတဲ့အကြောင်းတွေလို့ဘဝတစ်ခုအတွက်အမှတ်ဆံချက်ရှိတဲ့လုပ်ငန်းတစ်ခုတော့နေတယ်ဒါပေမဲ့ဒီလုပ်ငန်းကအခြားလုပ်ငန်းတွေနဲ့ပုံပြီးတော့ခက်ခဲတယ်ဆိုတော့ဆိုတာကလုပ်ငန်းကလူတွေကောင်းတယ်ဆိုတာလူတွေများသိတယ်သို့တော့အဲ့လုပ်ငန်းကိုအဝင်ခွင့်ကြောင်းလုံးနိုင်မှုတက်ကတော့အရင်ခက်ခဲတယ်ဥပမာအမေရိကန်နိုင်ငံမှာရှိတဲ့အမေရိကန်ကိုယ်တိုင်ဒီလုပ်ငန်းကသက်ဆိုင်ရတဲ့လုပ်ငန်းဖြစ်ပြီးဒါပေမဲ့ဒီလုပ်ငန်းရဲ့ delay လုပ်ငန်းရဲ့လုပ်ငန်းစဉ်ကိုအဲ့ဝင်နေလုံနိုင်မှုတကြသူတို့ကဒီတန်ပေါ့ဗျာတောင်းရဲတန်ကိုခံနိုင်ရအောင်အဲ့တော့အဲ့လုပ်ငန်းတန်ကိုတော့ခံနိုင်ဖို့ဘူးတွေ့တယ်ခံနိုင်တဲ့လူတွေအတွက်ကတော့ဒီလုပ်ငန်းကဒီလိုငါအမေရိကန်မှာစီးပွားရှာဖို့အတွက်ကျွန်တော်အေရှန်သားအတွက်အကောင်းဆုံးမြင်ရတစ်ခုဆိုကျွန်တော်လုပ်နေတယ်တော့ကျွန်တော်ဒီလုပ်ငန်းနဲ့လုပ်ရတာကိုကျွန်တော်ကျင့်ရတယ်ဒီလုပ်ငန်းကကျွန်တော်ဘဝအတွက်အကြောင်းလေးတွေအများကြီးဖြစ်စေခဲ့တယ
်ကိုစစွန်လှိုင်ကတော့ကယ်လီဖိုးနီးယားပြည်နယ်ကဆူရှိလုပ်ငန်းရှင်မှာအခုတခါထပ်မံမေးမြန်းခြင်းသူကတော့မိုက်ငယ်ပါပန်ဆာဗီးနီးယားပြည်နယ်ပစ်စ်ဘတ်မြို့ကမငင်ကရောအခုဒီအမေရိကမှာရောက်နေတာဘလောက်ကြာပါပြီလဲဒုက္ခတွေတယောက်ရဲ့အိမ်မက်တွေအကောင့်ထဲဘလောက်ထိအောင်ပေါ်နိုင်ခဲ့ပါပြီလဲခင်ဗျအ
ာကျမကဒီအမေရိကကိုရောက်တာ2005 Canada ဆိုရောက်တာဆိုခုဆို3နှစ်ပြည့်အောင်ပေါ့နော်အာဘလို့ဒီအကောင့်ဘလောက်ထိအကောင့်ထဲပေါ်နိုင်တယ်လဲဆိုတော့အမှန်တကယ်တော့လာကြနာမည်သူကဒီရေခါလာငါဆူရှိဆိုင်နေတဆိုင်ပိုင်အောင်လုပ်မယ်အဲ့ဒါပြီးသွားလို့ရှင်တော့ငါကြောက်တယ်ပေါ့အဲ့ဒီရကျက်နှစ်ခုတော့ကိုချင်မရှိတာပေါ့ဒါပေမဲ့ကိုကတခါမှအဲ့ဒါလည်းမလုပ်ဖြစ်တော့ပါဘူးကြောင်းလည်းမတက်ဖြစ်ဘူးရောက်ပေးရအချိန်မီတွေလေ့လာလိုက်ကြည့်ရခါမှတော့ငါကလေးတွေတော့လုံးလုံးဝမကိုကိုကိုတို့တော့အဆုံးသက်ချလိုက်အဲ့ဒီတော့ကလေးတွေရဲ့ရှည်ရည်အတွက်ငါလုံးလုံးမှဖြစ်နေဆိုတော့အတွေးနဲ့ပဲညာစလုံးပေါ့နော်မြူသားရောကျမရောနှစ်ယောက်စလုံးပြီးအလုပ်သေးကိုပဲတန်းပြီးတော့ဝင်လိုက်ကြတယ်ဒီဆက်မှာတော့ခက်ခဲအများကြီးရှိတာပေါ့ဘာသာစကားနဲ့ပတ်သက်တဲ့ခက်ခဲကြီးရှိတယ်ဟိုအဲ့ဒါကလည်းတစ်ခါတည်းကြာလို့ရှိသေးတယ်ကြိတ်ကြိတ်ပြောတော့ငိုရတယ်ပေါ့တစ်ခါလည်းခက်ခဲဒါပေမဲ့နောက်ပိုင်းကျတော့လည်းသူ့ဟာသူအဆင်ပြေသွားပါတယ်ကိုတွေးထားတာကိုထင်ထားတာဒီအဲ့တော့90ရာခိုင်နှုန်းလောက်တော့အောင်းနေတယ်လို့တော့ပြောလို့ရမှာပေါ့နော်
ဒါဟိုးတုန်းကဆိုရင်ပေါ့လေမင်းငယ်တို့ဒီအမေရိကန်ပြည်အောင်စုကိုစရောက်တဲ့အခါမှာအမေရိကန်ပြည်အောင်စုအနေနဲ့ပေါ့လေဒုက္ခတွေတွေကိုကူညီနေရာချထားပြီးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဟိုဘလို့ထင်ပါလဲ
။အော်အဲ့ဒါကတော့ကိုရီးယားစရောက်ခါစားလည်းဖြစ်တယ်ဆိုတော့စရောက်ခါစားဆိုတော့ဒီတခြားမြို့တွေတော့မသိဘူးပေါ့နော်။ဒီပစ်ဘတ်မြို့ကိုဒီမြို့ကိုစပြီးတော့ရောက်တာကျွန်တော်တို့အဖွဲ့ကြီးကပထမဦးဆုံးပဲ။ကျွန်တော်တို့အဖွဲ့ကြီးကပထမဦးဆုံးပဲဆိုတော့တောင်းချုပ်တဲ့အဖွဲ့ကြီးကကောင်းပါလေ။တော်တော်လေးကိုကောင်းပါလေသူတို့ဒီရောက်တာနဲ့တကြိမ်နဲ့အိမ်မှာသူတို့အိုးခွက်ပကန်းအိယာဆောင်ပါညာကပင်းပေါ့နော်။အကုန်လုံးသူတို့ဟိုအပြည့်ဟိုဟိုရင်သူတို့ထားထားပေးတယ်စားစရာတောက်စရာမနှစ်ပတ်စားစားစီချင်းသူအလိုမျိုးထားထားပေးတယ်တော့စံနေဟိုအေရှာလာတဲ့စံနေစားကြတယ်ဒီလိုမျိုးပြောရလို့သူတို့ကစုံစမ်းသိထားတဲ့အတွက်ကြောင့်မလို့သူကစံနေဝယ်ပေးထားတယ်ဒီလိုမျိုးပေါ့နော်ထမင်းအိုးလေးတွေသူတို့ပေးထားတယ်အဲ့လိုမျိုးတွေကျမတို့ကိုစီစဉ်ပေးထားတာတွေကတော့အလိုမျိုးလေးတွေရှိတယ်နောက်ကျမရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့သူတို့ကစားရောက်ရောက်ချင်းရနေစပြီးတော့ကိုလာတောင်းဝင်ယူတယ်သူတို့အဲ့ကိုလာနောက်ပိုင်းကအကျဉ်းမှာတော့ကိုရအလုတ်ရရတယ်အလုတ်ရသွားပြီးတော့နောက်ထပ်ဒီဟို6လလောက်ကိုထပ်ပေးတယ်
ကောအောင်တင်ဆက်ထားတဲ့သုသဆုံးလင်အမေရိကန်တခွင်ကဏ္ဍကိုကြားခဲ့ရတာပါရှင်။အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်မှာမြန်မာနိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတဲ့အရေးကြီးမြေပြုံမှုတွေမဖြစ်အောင်ဘယ်လိုကာကွယ်လှုပ်ဆောင်သင့်လဲဆိုတာကိုတဘာဝပဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးကိုမေးမြန်းပြီးထောက်ခင်မျိုးသက်ကသိပ္ပံနဲ့ဤပညာအစီအစဉ်မှာတင်ဆက်ထားပါရရှင်။
ဒီတစ်ပတ်တော့မြန်မာနိုင်ငံမှာမုတ်တုံရာသီရောက်တိုင်းရေကြီးရေရှမ်းမှုတွေမြေပြိုမှုတွေကျုံနေရတာကိုကာကွယ်နိုင်ဖို့အတွက်ဘာတွေလှုပ်ဆောင်သင့်လဲဆိုတာကိုအမေရိကန်ပြည်ထောင်စု Texas ပြည်နယ်ကသဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကိုမေးမြန်းပြီးတင်ပြပေးမှာပါ။နှစ်ဆင်ကျုံတွေ့နေရတဲ့ရေကြီးရေရှမ်းမှုအန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်ပထမဆုံးဒီလိုရေကြီးရေရှမ်းမှုတွေဘာကြောင့်ဖြစ်ရလဲဆိုတာကိုကြည့်ရအောင်ပါ
။ဗမာပြည်မှာဖြစ်တာကဒီတဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်။နောက်တခြားအချက်တွေလည်းပါပါလိမ့်မယ်။ဒီကြီးတဲ့ဟာမှာကြည့်မယ်ဆိုရင်အချက်က14ခုလောက်ရှိပါတယ်ဖြစ်နိုင်တဲ့အကြောင်းပေါ့နော်။အဲမိုးရေချင်းရှိတယ်။မိုးရွာလို့ရှိရင်လက်ခံမဲ့အပင်တွေပေါ့နော်ဘလောက်ရှိတယ်လဲ။နော်နောက်အပင်တွေကိုဒီမှာရှိတဲ့မိုးရေကိုလက်ခံမဲ့ area ဘလောက်ရှိတယ်လဲ။နောက်ပြီးတော့ရေကာတာတို့နော်တောင်ကုန်းတို့မြေကြီးတို့ရေစီးသွားမဲ့နေရာမှာရှိတဲ့အဆောက်အဦတွေဘယ်လိုစောက်ထားလဲပေါ့နော်မြို့ပြအတုံးဘယ်လိုတုံးတယ်လဲတို့နောက်ပြီးတော့မြို့ရဲ့ကြီးထွားမှုပေါ့အစုံလုံးရှိပါတယ်နောက်ပြီးအရင်တုန်းကဘယ်လိုမိုးရွာခဲ့တာလဲကန်ယိုရန်တို့ဘာတို့ကနေပြီးတော့ရေတွေဝင်လာတာလားနောက်မှုန်တိုင်းကဝင်လာတာလားရေကဘယ်လောက်ဆိုးတယ်စသဖြင့်အကြောင်းက14ခုလောက်ရှိပါတယ်14 15ခုလောက်ရှိတယ်အဲ့တော့ဗမာပြည်မှာဖြစ်တာကတော့ကျွန်မရဲ့အမြင်ပေါ့နော်မှားခြင်းနဲ့မှားပါလိမ့်မယ်the bawa be anie le pa ba lai ne တစ်ဖက်ကလည်းရေမကြီးအောင်လူအနေနဲ့လှုပ်ဆောင်နိုင်စရာတွေအများကြီးရှိပါတယ်အဲ့ဒီပိုင်းကမလှုပ်တာတွေကလည်းမလှုပ်ဖြစ်တာတွေပေါ့เนาะအကြောင်းမျိုးမျိုးကြောင့်ကလည်းပါလိမ့်မယ်ထင်ပါတယ်ဥပမာဆိုရင်ဒီမှာဆိုရင်ရေနှုတ်မြောင်းတွေကလုံးဝအပိတ်မခံပါဘူးရေကြီးတဲ့အချိန်မှတောင်မှတစ်ပင်တွေမှာလည်းပျက်စီးရဲဆိုရေမြောင်းပိတ်မှာဆိုလို့မျိုးကနေပြီးတော့အုပ်ချုပ်တဲ့လူတွေကအကုန်လုံးတရားတွေဆွဲပြီးတော့လွတ်ရအောင်ထားနေပါတယ်အဲ့ဒါမျိုးမရှိရင်နောက်တစ်ချက်ကပါလဲဆိုမြေပြိုကျခြင်းပေါ့နော်ဒီမှာဆိုရင်မော်လမြိုင်မှာဆိုမြေပြိုကျတယ်လို့ပြောတယ်အဲ့တော့မြေပြိုကျတဲ့ခါမှာလဲတဘာဝပြည့်ရန်ကြောင့်ပြင်ကျော်တာလည်းဖြစ်နိုင်တယ်တစ်ဖက်ကလည်းပါလဲဆိုလို့ရှိရင်မြေပြိုကျတာကိုအစာဦးတွေစောက်တဲ့ခါမှာတတိချာချာပါမစ်တွေပါနဲ့ချိန်ပြီးတော့စောက်တင်တလားမစောက်တင်တလားဘယ်လိုပုံစံနဲ့စောက်တင်တယ်လဲမြေထင်းနိုင်ငံတွေရှိတင်တလားစသည်ဖြင့်အဲ့ဒါမျိုးတွေကိုရောလုတ်ခဲ့သလားဆိုတာကိုလည်းပြန်ကြည့်ဖို့လိုပါတယ်ဒီမှာဆိုလို့ရှိရင်ရက်ွက်တွေပါတယ်ဆိုလို့ရှိရင်ရက်ွက်အစ်စ်တစ်ခုပေါ်တာဖြစ်ဖြစ်စောက်ဦးစောက်တာအစဒီဟာတွေကမြေအောက်လိုင်းနေနေရှိတယ်ရေနှုတ်လိုင်းနေနေရှိတယ်အဲ့လိုင်းတွေကိုတွားပြီးတော့ထိကင်မှလားဘယ်လိုဖြစ်မှလဲဆိုတာရှိပါတယ်နောက်တစ်ချက်ကလည်းဒီမှာဆိုရင်မြောင်းနေအားလုံးကအကုန်လုံးကအပေါ်ကပိတ်ထားပါတယ်အဲ့တော့အပြင်ကနေပြီးဝင်လို့မရဘူးအစမိုက်တရိုက်တွေပဲဖြစ်ဖြစ်အကျိုးပဲဖြစ်ဝင်လို့မရဘူးဟိုဗမာပြည်မှာတော့ညောင်းတော်တော်များများကတော့ပွင့်ရဖြစ်နေတယ်အဲ့လိုဆိုတော့အဲ့လိုမျိုးအဲ့တော့ရေမောင်းပိတာကြောင့်ဖြစ်တာလားနောက်ပြီးတော့ဒီမြေပြိုတဲ့ဟာကိုထိန်းလို့ဖြစ်တာလားဒါမှမဟုတ်လို့ရှိရင်လည်းဒီမှာဆိုလို့ရှိရင်ရေစီးရလမ်းကြောင်းပေါ့နော်ဘယ်လိုပုံစံဘယ်နေရာကိုစစ်မယ်ဆိုတဲ့ဟာတို့မြေပုံရှိပါတယ်အဲ့မြေပုံကိုအမြဲတမ်းအင်ဂျင်နီယာတွေကချိပြီးပြောင်းသလားမပြောင်းသလားဘယ်လိုဆိုအမြဲတမ်းလုပ်နေပါတယ်ဗမာပြည်မှာအဲ့လိုလုပ်သလားမသိပါဘူးအဲ့လိုဆိုတော့တစ်ခါလေကြားလို့ရှင်ဥမာဆိုတော့ဟိုနေရာကအစကတော့ရေကမြင့်ရနေနေရနေလာနေအကြောင်းတစ်ခုကြောင့်ရေကဒီလိုရှောမစင်းမင်းနဲ့တစ်ခုခုဖြစ်သွားမယ်ရှိပြီးသားကန်ကြီးကိုဖြိုးလိုက်တဆုံးဖြစ်အမျိုးမျိုးဒီလိုရေစင်းရလမ်းကြောင်းကိုထိခိုက်နိုင်တဲ့အကြောင်းတွေအများကြီးရှိပါတယ်အဲ့ဒါကိုကြည့်သလားအဲ့ဒါတွေအများကြီးထည့်စဉ်းစားလုပ်ပါတယ်အဲ့ကြောင့်မလို့တစ်ခုတည်းနဲ့လို့ပြောလို့မရပါဘူး
ဟုတ်ကဲ့ရန်ကုန်မြို့ကလူရေတော်တော်ထူထပ်ပါတယ်ရန်ကုန်မြို့မှာရေမိုးရင်းကြလို့ရှင်မြောင်းနေမှာရေရှမ်းတယ်ရေကြီးတယ်ဒီပြဿနာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘာလောက်တင်တယ်လို့ထင်ပါလဲဒေါ်အေးကြီးနေနေ
ဟုတ်ကဲ့အရေးကြီးတာကတော့ရန်ကုန်မြို့ကတော့မြို့ရွာနော်မြို့ရွာကိုအစီအစဉ်ချမှုပေါ့နော်ကျွန်တော်အစီအစဉ်ချတဲ့အခါမှာနံပါတ်1ချက်ကအစာဦးစောင့်မယ်ဆိုလို့ရှိရင်ပါမစ်ဒေတာယူရပါတယ်ဘာအစာဦးဖောက်ပြီးတော့အဲ့အစာဦးထဲမှာခုနကပြောသလိုရေစီးလမ်းကြောင်းနေမပိတ်ဆိုတော့လောက်ရတယ်ဒါထုံးစံเนาะနောက်တစ်ခုကပါလဲဆိုလို့ရှိရင်တစ်ပင်တဘာဝပေါက်ပင်နေပေါ့တဘာဝပေါက်ပင်နေကလည်းရှိဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့သူတို့ရှိမှာရေကအရှင်းနဲ့ဆင်းလာလို့ရှိရင်သူတို့ကဒါကိုဟန်တားပေးထားတယ်နောက်ပြီးမြေကြီးထဲလည်းဆုပ်ထားတယ်ရန်ကုန်မြို့မှာဆိုလို့ရှိရင်ဒီကတ်တရားလမ်းပဲဖြစ်ဖြစ်ကွန်ကရစ်တွေပဲဖြစ်ဖြစ်ဖြစ်နေတာတွေကဘလောက်ရှိရမလဲမဖြစ်ဖက်နဲ့တစ်ပင်ဘလောက်ရှိတယ်လဲဆိုတော့ဒါလည်းကြည့်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျမအတိတ်တယောက်ကအိမ်ဆိုလို့ရှိရင်သူ့အိမ်ဝင်းထဲမှာပဲတခါတည်းအကုန်လုံးကိုကွန်ကရစ်လောင်းပစ်လိုက်ပါတယ် အမေရိကန်ပြည်မှာဆိုဒီလိုလုပ်လို့မရပါဘူးကိုယ်အိမ်ဝင်းမှာတောင်မှဘယ်လောက်ကတော့မြေသားထားရမယ်ဘယ်လောက်ကတော့မြေစိတ်လို့မရတယ်ကွန်ကရစ်တမန်တနေထားနိုင်တယ်ဆိုတော့သူတို့မှာအချိုးတွက်ချတာရှိပြီးတော့ကိုယ်တစ်ခုခုလုပ်မယ်ဆိုရင်တော့ပြောရပါတယ်ဘာကြောင့်လို့လဲဆိုတော့ဒီလိုမြေကြီးတွေကိုစိတ်ဆံမရှိလို့ရှိရင်ရေတွေကတခေါ်တော့ဟောဆီးထားမယ်အဲ့တော့ရေပိုက်လိုင်းတွေပါတယ်ဆိုတော့ကအင်ဂျင်နီယာတွေကစတွက်ထားလို့ရှိရင်ဒီလောက်ဒီလောက်ဆိုသူကခန့်မှန်းထားတာဝန်းကနေစီလာမယ့်ဟာတွေကိုလည်းခံနိုင်ညမခံနိုင်မယ်ပေါ့နော်အဲ့ဒါတွေကအရေးကြီးပါတယ်နောက်တစ်ချက်ကပါလဲပမာပြည်မှာအထူးသဖြင့်မြန်ကုန်မြို့မှာမြေခွက်ကအမတန်ဈေးကြီးတဲ့အတွက်ကြောင့်မလို့မြေခွက်တွေ့တိုင်းအိမ်ဆောင်နေပါတယ်အဲ့တော့မြေခွက်တွေမှာဆိုလို့ရှိရင်ဒီမှာအမေရိကန်ပြည်မှာဆိုရင်ရက်ခွက်အစ်တစ်ခုပေါ်ပါပဲဖြစ်တစ်ခုလုံးမယ်ဆိုရင်ကွက်လက်ထားပြီးကန်တူးပါတယ်သူတို့ကန်တူးလိုက်ရပါတယ်ကန်တူးရဲ့သဘောကတကယ်လို့များတစ်ပင်တွေကိုခုတ်ပြီးတော့အိမ်တွေဆောက်လိုက်တဲ့အခါမှာမြေကြီးအစားတမန်တလင်းပေါ့နော်ကွန်ကရစ်တွေဖြစ်သွားတဲ့အခါမှာအထက်တွေကိုမစိမ့်တော့ရေစင်းဆုံးမြန်တဲ့အခါမှာအဲ့ရေတွေကိုမြောင်းနေမသွားခင်မှာရက်ခွက်မှာကန်ထဲမှာခဏလှောင်ထားဖို့ပေါ့နော်အဲ့ဒီတည်းထားပါတယ်ရန်ကုန်မြို့မှာကြီးရတာအဲ့လိုလှောင်တဲ့နေရာကတော့မရှိပါဘူးမြေခွက်ကိုအတုံးပြုမှုကိုအမတန်အရေးကြီးတယ်လို့ထင်ပါတယ်
။အခုလိုမြေအတုံးချမှုဟာရေကြီးရေရှမ်းမှုအတွက်တက်ရောက်မှုရှိတယ်လို့အမှိုက်ပြဿနာနဲ့စီကန်းစနစ်တကျမရှိတာကလည်းရေချောင်းပိတ်ဆို့မှုကိုအဓိကဖြစ်စေတာပါ
။လူဦးရေကများပြားလာတဲ့အတွက်ကြောင့်မလို့ရန်ကုန်မြို့မှာအမှိုက်တွေကလည်းအများကိုများနေပါတယ်။အိမ်တွင်းထိုက်တဲ့အမှိုက်တွေမကဘူးဆောင်းလို့ရင်းနဲ့ပတ်သက်တာပဲဖြစ်ဖြစ်အိမ်အမှိုက်တွေကမြောင်းနေသွားပါတယ်။ဒီမှာဆိုလို့ရှိရင်စာအုပ်တွေမှာအကျိုးအပြည့်ကွန်ကရစ်တွေပါတွေကအစအဲ့ထဲကိုမဝင်ရအောင်လို့သူကပါမစ်ယူရပါတယ်အစအုပ်ဆောက်တဲ့ကွန်ထရိုက်တာတွေကရေမြောင်းနေကိုအမတန်ကာကွယ်ထားပါတယ်ရန်ကုန်မြို့မှာအဲ့လိုမရှိပါဘူးနောက်ပြီးတော့နေရာတကာကိုစီကန်တကျလုပ်ဖို့လိုတယ်ပေါ့နော်စီကန်တကျလုပ်တဲ့ခါကျတော့အမေဘုတ်ကချီမင်းလို့ဖြစ်ပြီးတော့ဘေးကနေအစထုတ်ပြီးတော့ဆွဲရမယ်ဆိုတာမသိဘူးဖြစ်နေပါတယ်။လမ်းနေပါတယ်ဖောက်တာဆိုစီပင်တရားဌာနအနေနဲ့တကျမမတ်လုပ်ဖို့လိုပါတယ်။အဲ့ဒါတွေမလုတဲ့အခါကျတော့အကုန်လုံးကကိုရောပြီးတော့ပေါင်းစုပြီးတော့အကျိုးတရားမှုကဘာလဲဆိုတော့နည်းနည်းလေးတော့မှမိုးတောင်ရွာမခံနိုင်ပါဘူးကြီးတွေရှံပါတယ်နောက်မနေ့နေ့မှလည်းရှံပါတယ်မြို့တွေတော်တော်များများကနောက်ဆိုအဲ့လိုပဲဖြစ်မဲ့ပုံရှိပါတယ
်တဘာဝဝန်းကျင်အင်ဂျင်နီယာဒေါ်ရေးကြည်ပါနောက်တစ်ပတ်မှာတော့ရေကြီးရေရှမ်းမှုအန္တရာယ်ကာကွယ်ဖို့လုံတဲ့နာတွေကိုတင်ပြပေးပါမယ်ဆိုတော့ကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်နော်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်တွေကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါတယ်ခရော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမှခင်ဖြူရဲကတည်းကပြောပြပေးပါအောင်
ဟုတ်ကဲ့ပါ Republican လွှတ်တော်အမတ်တွေအနေနဲ့လူဝင်မှုကြီးကြပ်ရေးဥပဒေမူကြမ်းအတည်ပြုနိုင်ဖို့ကြိုးပမ်းနေတာတွေကိုလာမယ့်နိုဝင်ဘာကြားကာလလွှတ်တော်ရွေးကောက်ပွဲတွေကျင်းပပြီးစီးတဲ့အချိန်ထိအချိန်ဆိုင်ထားဖို့တမရဒေါ်နယ်ထရမ့်ကတိုက်တွန်းပြောဆိုလိုက်ပါတယ်လူဝင်မှုကြီးကြပ်ရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေကိုအားမပေးတဲ့ဒီမိုကရက်တွေကိုလည်းတမရကတင်ပြီးတော့ဒီဖြစ်တင်ဝေဖန်ပါတယ်တမရဟာအမေရိကန်ပြည်ထောင်စုထဲကိုတရားဝင်ဝင်ရောက်လာသူတချို့ကတက်ဖြတ်တာခံခဲ့ရသူတွေရဲ့မိသားစုဆွေမျိုးတွေနဲ့လည်းဒီနေ့အိမ်ပြီးတော့မှတွေ့ဆုံပြီးတော့လူဝင်မှုကြီးကြပ်ရေးကိစ္စဆွေးနွေးဖို့ရှိနေပါတယ်ရှင်အမေရိကန်ပြည်ထောင်စုကနေဥရောပကိုတင်သွင်းတဲ့ဂျင်းအဝတ်အထည်တွေအရက်နဲ့မော်တော်ဆိုင်ကယ်တွေအပါအဝင်ဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့အမေရိကန်ထုတ်ကုန်ပစ္စည်းတွေအပေါ် EU ဥရောပသမဂ္ဂကဒီကနေ့တောက်ကြနေ့ကစလို့အခွင့်အရေးမြင့်သစ်တွေချမှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာတဝန်းကနေတင်သွင်းလာတဲ့တန်မလီနဲ့အလူမီနီယံသတ္ထုတွေအပေါ်တမရဒေါ်နယ်ထရမ့်ကအခွင့်အတွင်းစီးကျက်တဲ့ဆုံးဖြတ်ချက်ကိုပြန်လည်တုတ်ပြန်တဲ့အနေနဲ့ EU ကအခုလိုတုံ့ပြန်လှုပ်ဆောင်တာဖြစ်ပါတယ်ရှင်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ရှေ့သတင်းပတ်တဲ့ရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်လာတဲ့အခါရုရှားသမ္မတပူတင်နဲ့တွေ့ဆုံဖို့ရုရှားဆွေရအရာရှိတွေဆွေးနွေးနေတဲ့အကြောင်းရုရှား TASS သတင်းဌာနကပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတပူတင်တို့ကြားထိပ်သီးဆွေးနွေးပွဲရှိလာတဲ့ကျင်းပနိုင်မှုအတွက်အကြိုပြင်ဆင်ဆွေးနွေးတဲ့အနေနဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်မော်စကိုမြို့တော်ကိုလာရောက်ဖို့စီစဉ်ထားတဲ့အကြောင်းကိုတော့ခရမလင်နန်းတော်ကလည်းကြေညာပြီးနေမှာအတည်ပြုထားပါရယ်Mr. Bolton ဟာရုရှားနိုင်ငံကြားရေးဝန်ကြီးဆာဂီလက်ဖရော့ဖ်နဲ့ရှေ့သတင်းပတ်ထဲမှာတွေ့ဆုံတဲ့အကြောင်းကိုလည်းရုရှားသတင်းတချို့မှဖော်ပြထားပါရဲ့ရှင်။ရုရှားနိုင်ငံမှာအခုကျင်းပနေတဲ့ဒီကမ္ဘာဖလားပေါလုံးပွဲစဉ်တွေမှာတော့ကျွန်တော်တို့အခုသတင်းကြေညာနေတဲ့အချိန်မှာပဲနိုင်ဂျီးရီးယားနဲ့အိုက်စ်လန်အသင်းတို့ရှင်ပြိုင်ကစားနေကြပါရယ်။ပွဲဆပြီးတော့ဒီနိုင်ဝက်နီးပါးကျလာတဲ့အထိတစ်ဖက်အသင်းကမှဂိုးရရှိတာတော့မရှိသေးပါဘူး။ဒီကနေ့ပထမပွဲစဉ်ဖြစ်တဲ့ဘရာဇီးနဲ့ကော့စတာရီကာပွဲမှာတော့ဘရာဇီးက2ဂိုးကိုမရှိနဲ့နိုင်သွားပါရယ်။ပွဲစဉ်တလျှောက်ပြိုင်ဘက်အသင်းကိုဘရာဇီးကတစ်ချိန်လုံးဖိကစားခဲ့ပေမဲ့လည်းဂိုးမသွင်းနိုင်ပဲဖြစ်နေရာကနေအချိန်ပို6မိနစ်အတွင်းကြာမှ2ဂိုးဆက်တိုက်သွင်းနိုင်ခဲ့တာပါ
သ
တရင်အချင်းချက်ကိုမခင်ဖြူတွေကကြေညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ် VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 40 52တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington. Welcome.